Welcome to the Voice of America in Burmese.
Mingla Pao Ne Khan Yong Yawazi Tota Shin Myan Khmyar. VOA American Tan Myanmar Bai Season Ga Ni 2016 Khu Ne Mila 30 Ye Tinlin Na Ni Manet Phe Season Ni Go Manet 6 Na Yi Ga Ni 9 Na Yi Thi American Pi Daw Su Myo Lo Washington DC Ga Ni Dai Yai Thau Lwin Pe Ni Ba Bi 9 Meter 32 40 49 Ro Ga Ni Phan Yu Na Sin Nai Ya Ba Le Khmyar.ကျွန်တော်စမူရပါခင်ဗျာအခုနောက်ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနေ့ခင်းသတင်းတွေကိုမခွာညုံနဲ့အတူညင်ညာပေးမှာပါ IS စစ်သွေးကြော်တွေတင်ထားတဲ့ဖလူဂျာမြို့ကိုအီရတ်တပ်ဖွဲ့တွေကဝိုင်းပြီးထိုးစစ်ဆင်နေတာမို့အထက်မှာပိတ်မိနေတဲ့အရတားတွေအတွက်အသက်အန္တရာယ်ကိုဝိုင်းပြီးစိုးရိမ်နေကြပါတယ်အိန္ဒိယနိုင်ငံမဏိပူဒေသထဲမှာလူသိမ်းဆုံးမှုရှိခဲ့တဲ့ခြုံခိုတိုက်ခိုက်မှုအတွက်ပါဝင်သူတွေကိုလိုက်ပြီးရှာဖွေဖို့အိန္ဒိယတပ်ဖွဲ့တွေဟာမြန်မာမျိုးတွေကိုဝင်ရောက်ခဲ့တယ်လို့တာဝန်ခံအရာရှိသူကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစဥ်ဆံမဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ကနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ဒေသခံတွေအတွက်အကျိုးရှိမဲ့အလုပ်ကမြေဆုံတယ်မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုရင်ကျမတို့တိုင်းရင်းသားဒေသတွေအထူးသဖြင့်ဒီနေ့ခန်းစားနေရတာသမိုင်းပျောက်ပြက်သွားမယ်။တ
ဘာဝပေါ့ကချင်ပြည်နယ်အတွင်းမြေယာနဲ့လူခွင့်ရေးကိစ္စတွေကိုလှုပ်ရှားနေသူဒေါ်ပေါက်ကြပြောသွားတာဖြစ်ပါတယ်။အခုဒီပတ်ရေမြမရေးစူးနေကောင်းကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ဒါအပြင်လွန်ခဲ့တဲ့ရက်ပိုင်းအတွင်းကဖွဲ့စည်းခဲ့တဲ့နိုင်ငံလုံးဆိုင်ရာအကြောင်းအရာအဖွဲ့ချုပ်ကိုပညာရေးဝန်ကြီးကဖိတ်ခေါ်ပြီးတော့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့မြမပီကပေးစာတင်ဆက်တာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်ကဘာတလွှားထူးခြားစမ်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
အီရတ်လုံခြုံရေးတပ်ဖွဲ့တွေက IS အဖွဲ့တွေတင်ထားတဲ့ဖလူဂျာမြို့ကို၄ဘက်၄ရန်ကဝိုင်းပြီးထိုးစစ်ဆင်းနေတာကြောင့်မြို့ထဲမှာပိတ်မိနေတဲ့အရတားအများအပြားအတွက်စိုးရိမ်ပူပန်မှုတွေတိုးလာနေကြပါတယ်။ IS အဖွဲ့ဟာလမ်းတွေပေါ်မှာဘုံးတွေထောင်ထားကြတယ်လို့အသေးကံဘုံးခွဲသမားတွေကိုပါတုံးနေကြပါတယ်လို့ရှေ့တန်းစစ်မျက်နှာမှာရှိနေတဲ့အထူးတပ်ဖွဲ့ဝင်တယောက်ကတယ်လီဖုန်းနဲ့ပြောကြပါတယ်။ဖလူဂျာမြို့ဟာဆွန်နီရဲ့အမကန်ဒေတာဖြစ်ပါတယ်။အီရတ်နိုင်ငံထဲမှာIS စစ်သွေးကြော်တွေတင်ထားခဲ့တဲ့တခြားမြို့တွေထက်ပိုပြီးအချိန်ကြာကြာရှိနေတဲ့မြို့တစ်မြို့ဖြစ်ပါတယ်။တိုက်ခိုက်ရေးသမားတွေဟာမြို့ထဲမှာကြုတ်ချင်းနဲ့တွေကိုတူးပြီးအခိုင်အမာအကာအကွယ်ယူထားတာဖြစ်ပါတယ်။မြို့တဝိုက်မှာရောမြေပြင်မှာပါဟောဝေးဟင်မှာပါတိုက်ပွဲအရှိန်မြင့်နေပြီးမြို့ထဲမှာပိတ်မိနေတဲ့အရသားတွေရဲ့အခြေအနေဟာပိုပြီးဆိုးလာနေတာဖြစ်ပါတယ်။လူပေါင်း800လောက်ကိုလွတ်မြောက်ဖို့အတွက်စီစဉ်နှံခဲ့ပေမဲ့အထက်မှာတော့ထောင်ပေါင်းများစွာပိတ်မိနေစေဖြစ်ပါတယ်။အရသားတွေခံစားနေရတဲ့ဒုက္ခဟာကြောက်စရာကောင်းလောက်အောင်ပဲဆိုတဲ့အစီရင်ခံစာတွေကိုရနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်ရယုံ UNHCR ကပြောပါတယ်လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကလည်းအရတားတွေကိုမျိုးရဲကနေထွက်ခွာခွင့်ပေးဖို့အတွက်ထပ်တလဲလဲတောင်းဆိုနေကြပါတယ
်ပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်အဝေးထိန်းလေယာဉ်နဲ့တိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့အာဖဂန်တာလီဘန်ခေါင်းဆောင်မူလာမွန်ဆော့ကိုပစ်မှတ်ထားတိုက်ခိုက်မှုမှာသူသေဆုံးခဲ့ရတဲ့ပါကစ္စတန်အငှားယဉ်မောင်းသူရဲ့ဆွေမျိုးတဦးကအမည်တစုံတရာမဖော်ပြတဲ့အမေရိကန်အရာရှိတွေကိုရဲစီမှတရားစွဲဆိုလိုက်ပါတယ်ကားမောင်းသူဟာမိုဟာမက်အဇန်ဖြစ်ပြီးတော့သူနဲ့နှစ်ဦးစလုံးမွန်ဆွန်တို့ဟာဒီမေလ21ရက်နေ့ကအီရန်နိုင်ငံကနေပြန်အလာပါကစ္စတန်နိုင်ငံအနောက်ပိုင်းမှာတိုက်ခိုက်ခံရပြီးတော့နှစ်ဦးစလုံးသေဆုံးသွားတာပါတာလီဘန်ခေါင်းဆောင်ဟာသူ့မိသားစုရှိနေတဲ့အီရန်နိုင်ငံကိုလွတ်လွတ်လပ်လပ်ပဲခရီးသွားခွင့်ရနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်ခေါင်းဆောင်မူလာမွန်ဆွန်နဲ့အီရန်နိုင်ငံကြားနီးစပ်တဲ့ဆက်ဆံရေးရှိပြီးအီရန်နိုင်ငံဟာမွန်ဆွန်နဲ့လျှို့ဝှက်လက်တွဲလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုအီရန်တပ်တမန်တအူးကပယ်ချခဲ့ပါတယ်
ဒီသတင်းပတ်ဟာ American ပြည်ထောင်စုရဲ့ကြာဆုံးစစ်သည်များအောက်မေပွဲနေ့ Memorial Day အထိမ်းအမှတ်ဖြစ်နေ American စစ်တပ်ကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ Rolling Thunder အဖွဲ့ကြီးက Motorcycle တွေနဲ့ Washington DC မြို့တော်မှာစုဝေးကြတာဖြစ်ပါတယ်။ဒါပေမဲ့သူတို့ရဲ့စုဝေးပွဲဟာ Republican Party ရဲ့သမ္မတလောင်းဖြစ်နေအရွေးခံရနိုင်ခြေရှိနေတဲ့အင်ချမ်းမြေတထေးကြီး Donald Trump အတွက်နိုင်ငံရေးအင်အားပြပွဲဖြစ်နေပြောင်းသွားခဲ့ပါတယ်။မော်တော်ဆိုင်ကယ်သမားထောင်ပေါင်းများစွာကပျက်စီးယိုယွင်းနေတဲ့သူတို့ရဲ့စစ်တပ်ကိုပြန်လည်တိဆောက်ရမယ်လို့မစ္စတာထရမ့်ရဲ့ကြွေးကြော်ချက်ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။မစ္စတာထရမ့်ကသူသားအရွေးခံခဲ့ရရင်အရှိလေပိုင်းဒေတာက IS စစ်သွေးကြော်တွေကိုချိန်မုံမယ်လို့ပြောကြားခဲ့တာပါ။ဒါပေမဲ့ Republican Party ရဲ့သမ္မတလောင်းဖြစ်နေအမည်အစင်းအတင်းသွင်းခံရဖို့အတွက်2008ခုနှစ်တုန်းကပါဝင်ရှင်ပြိုင်ခဲ့တဲ့အထက်လွှတ်တော်မှ John McCain ရဲ့ 1962တွေကဗီယက်နမ်စစ်ပွဲအတွင်းစစ်တုံးပန်းအဖြစ်နဲ့အဖမ်းခံခဲ့ရတာဟာတရေကောင်းတယောက်မဟုတ်ဘူးလို့လနဲ့ချီပြီးကြာမြင့်ခဲ့တဲ့သူ့ရဲ့မဲဆွယ်ပွဲတွေအတွင်းပြောခဲ့တဲ့အငင်းပွားပွဲပြောစကားတစ်ခုကိုတော့မစ္စတာထရမ့်ကလုံးဝမဟာတော့ပါဘူး။ဒါအပြင်စစ်မှုမထမ်းဘဲအချင်းချင်းရှောင်ခဲ့တဲ့မစ္စတာထရမ့်ဟာဂျန်ဂျရီလရန်ပုံငွေရှာပွဲတစ်ခုအပြီးမှာစစ်မှုတန်းဟောင်းအဖွဲ့တွေကိုဒေါ်လာ6တန်းလှူမယ်လို့ကတိပေးထားတဲ့အတိုင်းဘာကြောင့်မလုပ်သေးတာလဲဆိုတဲ့အမေးနဲ့လည်းမကြသေးခင်ကပဲရင်ဆိုင်ခဲ့ရတာပါ။တနင်္လာနေ့ကတော့ဒီသတင်းပတ်ထဲမှာပဲသူလူမဲ့အဖွဲ့ရဲ့နာမည်ကိုထုတ်ပြောပါမယ်လို့စစ်ပြန်စစ်မှုထမ်းဟောင်းတွေကိုပြောခဲ့ပါတယ်။တနင်္လာနေ့မှာချက်ရောက်တဲ့ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်များအမှတ်ရအောက်မှုပွဲနေ့မတိုင်ခင်တနင်္လာနေ့တွင်မှာ1988ခုနှစ်ကစလို့နှစ်ဆင်ကျင်းပခဲ့တာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်နေကြတဲ့ကိုယ်စားလှယ်လောင်းတွေရဲ့အစောပိုင်းကလူသိနေခဲ့တဲ့နိုင်ငံရေးသမား Gary Johnson ကိုလွတ်လပ်မှုကိုအခြေခံတဲ့နိုင်ငံရေးအင်အားစုကိုကိုစားပြုရှင်ပြိုင်ဖို့တနင်္လာနေ့ကရွေးချယ်ခဲ့ပါတယ်။အဓိကပါတီနှစ်ရပ်ဖြစ်တဲ့ Republican ကဂရေးကျွဲတထေး Donald Trump ကိုရော Democratic Party က Hillary Clinton ကိုပါအမေရိကန်အများစုကသဘောမတွေ့ကြတာကြောင့် Mr. Johnson ရဲ့ကိုယ်စားလှယ်လောင်းရှင်ပြိုင်မှုဟာအယုံစိုက်စရာအသစ်တစ်ခုဖြစ်လာပါတယ်။ November လထဲမှာ3ဦးရှင်ပြိုင်ကြတဲ့ပုံသဏ္ဍာန်မျိုးနဲ့မကြသေးခင်ကရွေးကောက်ပွဲလူထုစစ်တမ်းမှာသူဟာတနိုင်ငံလုံးအတိုင်းအတာနဲ့ Trump နဲ့ Hillary Clinton တို့ထက်ဆယ်ရာခိုင်နှုန်းအသာရနေပါတယ်။ Mr. Johnson အနေနဲ့အခုရထားတဲ့တနိုင်ငံလုံးကမဲဆယ်ရာခိုင်နှုန်းကိုဆက်ထိန်ထားနိုင်မယ်ဆိုရင်သူ့အနေနဲ့နောက်ထပ်ကျန်နေသေးတဲ့ပြည်နယ်90ကိုတော့အနိုင်ရမယ့်ပုံမရှိပါဘူး။ဒါပေမဲ့သူ့ရဲ့စုစုပေါင်းရမဲတွေဟာတခြားပြည်နယ်တစ်ခုချင်းစီမှာတော့အကျိုးရှိကောင်းရှိနိုင်ပါလိမ့်မယ်။အထူးသဖြင့် American တဝက်ကျော်လောက်ပါတဲ့မကြသေးခင်ကနိုင်ငံရေးစစ်တမ်းအရ Donald Trump ရောနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပါလူကြိုက်မများလာပါဘူး။အမေရိကန်သမ္မတရွေးကောက်ပွဲတွေကိုလူကြိုက်များတဲ့မဲနဲ့ရွေးချယ်ဆုံးဖြတ်တာမဟုတ်ဘဲပြည်내တခွန်းချင်းစီရဲ့မဲတွေအကြီးဆုံးပြည်내တွေကအရေးပါဆုံးမဲရလက်တွေနဲ့အတူဆုံးဖြတ်တာဖြစ်ပါတယ်။အသက်63နှစ်အရွယ်ဂျွန်ဆင်ဟာ1995ခုနှစ်ကစလို့2003ခုနှစ်အထိ Liberian မဖြစ်ခင်ဒီအနောက်တောင်ပိုင်းပြည်내 New Mexico ရဲ့ Republican Party အုပ်ချုပ်ရေးမှူးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်ရှင်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံမဏိပူဒေသထဲမှာလူသိမ်းဆုံးမှုရှိခဲ့တဲ့မေလ22ရက်နေ့ကအာတန်ရိုင်ဖယ်တပ်ရင်တန်းချုံခိုအတိုက်ခိုက်ခံရမှုအတွက်လှုပ်ဆောင်ရမှာပါဝင်သူတွေကိုလိုက်လံပီရှာဖွေဖို့အတွက်အိန္ဒိယတပ်တွေမြန်မာမျိုးတွေကိုဝင်ရောက်ခဲ့တယ်လို့အရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီး The Economics Times ကဖော်ပြပါတယ်။ဒါဟာတစ်နှစ်မပြည့်ခင်မှာပဲဒုတိယအကြိမ်ဖြစ်တဲ့အိန္ဒိယတပ်တွေမြန်မာပိုင်နက်ထဲကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အခုချိန်အထိတော့တေဆုံးသူဦးရေကိုအတိအကျမသိရသေးပေမဲ့တောက်ကြမ်းနဲ့နှောင်းပိုင်းမှာပြုတ်လုတဲ့ဒီစစ်စင်ရေးကနေလက်နက်ကန်10ဦးတေဆုံးခဲ့တယ်လို့ဒေတာရင်းအရာရှိတွေကပြောပါတယ်။ဒါပြင်နောက်ထပ် 18 ဦးကိုပါလက်ရဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာတော့မြန်မာအာဏာပိုင်တွေထံအံ့နှံ့ခဲ့တယ်လို့လည်းပြောပါတယ်။တေဆုံးသူအရေးအတွက်ကိုအတိမပြုတ်သေးပေမဲ့အိန္ဒိယတပ်တွေဟာနှစ်နိုင်ငံနှင်းဆက်လွတ်လပ်တဲ့ဇုံကနေမြမပိုင်နဲ့ထဲ9မိုင်လောက်အကွာကစခန်းကိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မေလ22ရက်နေ့ချုံခိုတိုက်ခိုက်ခံခဲ့ရတဲ့ကအာတန်ရိုင်ဖယ်တပ်ကတပ်သား6ဦးသေဆုံးခဲ့ရတာဖြစ်ပြီးသူတို့ကိုတိုက်ခိုက်သူဟာမဏိပူတောင်ကြားဒေသတွေမှာလှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့ရဲ့ဗဟိုကော်မတီကော့ကွန်ဖြစ်ကြောင်းအာတန်ရိုင်ဖယ်တပ်ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကောကမ်အဖွဲ့ကလည်းမေလ22ရက်နေ့ချုံခိုတိုက်ခိုက်မှုကိုသူတို့လုံဆောင်တာဖြစ်ကြောင်းကြေညာခဲ့တာပါ။ပြီးခဲ့တဲ့နှစ်တုန်းကလည်းအာတန်ရိုင်ဖယ်တပ်ကတပ်သား18ဦးသေဆုံးစေခဲ့တဲ့ချုံခိုတိုက်ခိုက်သူတွေကိုမြမမြေထဲဝင်ပြီးအထူးတပ်ဖွဲ့တွေကလိုက်လံတိုက်ခိုက်ခဲ့တဲ့အတွက်တပုံ60လောက်သေဆုံးခဲ့ရပါတယ်။
ဆော်ဒီအာရေဗျနဲ့ညှိနှိုင်းမရတဲ့အတွက်အီရန်လူမျိုးတွေဒီနှစ်ဟတ်ဂျ်ဖျားဖူးထွက်ဖို့မဖြစ်နိုင်တော့ဘူးလို့အီရန်နိုင်ငံပိုင်သတင်းဌာနကတနင်္ဂနွေနေ့ကကြေညာပါတယ်။ဒီနှစ်ဟတ်ဂျ်ဖျားဖူးခီးစဉ်အတွက်ညှိနှိုင်းဖို့ဆော်ဒီအာရေဗျကိုတွားခဲ့တဲ့အီရန်ကိုယ်စားလှယ်အဖွဲ့ပေါ်ဆော်ဒီအစိုးရရဲ့ပြုမှုပုံကြောင့်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်ကြောင်းအီရန်ယဉ်ကျေးမှုနဲ့အစ္စလမ်ဘာသာရေးဆိုင်ရာစီကံထိန်းသိမ်းရေးဝန်ကြီးအလီဂျန်နတီကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းကဖော်ပြခဲ့တာပါ။အီရန်ကိုယ်စားလှယ်အဖွဲ့နဲ့ညှိနှိုင်းမှုနှစ်ကြိမ်စလုံးမှာဆော်ဒီဘက်ကပြုမှုပုံတွေဖျက်လို့ဖျက်ဆီးဖန်တီးဆောင်ရွက်မှုတွေကြောင့်အီရန်ပြည်သူတွေဒီနှစ်ဖျားဖူးသွားနိုင်မှာမဟုတ်ဘူးလို့ဝန်ကြီးကပြောပါတယ်။ တင်းလာနေမှာတရားဝင်ကျင်းရမယ်လို့လည်းသူကပြောပါတယ်။ဆော်ရီအာရေဗျဘက်ကတော့အီရန်ဘက်ကတောင်းဆိုမှုတွေဟာလက်မခံနိုင်စရာတွေကြီးပဲလို့ပြောပါတယ်။အီရန်ဘက်ကဆန္ဒပြမှုတချို့အတွက်အထူးခွင့်ရရဖို့ကိုလည်းတောင်းဆိုကြောင်းဒီလိုဆိုရင်ဟတ်ဖျားဘူးအချိန်တွေမှာဗယံပရာဝရုံသုံးကားတွေဖြစ်ကုန်တော့မှာဖြစ်ကြောင်းဆော်ရီနိုင်ငံသားရေးဝန်ကြီးအဗဒဲအယ်ဂျူဘီယာကပြောပါတယ်။နောက်ဆုံးသဘောတူညီချက်မရသေးဘဲနဲ့အီရန်အဖွဲ့ကထွက်ခွာသွားတယ်လို့လည်းပြောပါတယ်။ဟတ်ဖျားဘူးခီဟာမွတ်စလင်တွေအတွက်တသက်မှာတစ်ခါတော့မဖြစ်မနေဆောင်ရွက်တဲ့အစ္စလမ်ဘာသာရဲ့အဓိကမန္တန်ကြီးတစ်ခုဖြစ်ပါတယ်ရှင်။
နိုင်ငံခြားလူမှုခွင့်ရတွေအနေနဲ့သူတို့ရဲ့ခွင့်ရတွေကိုတုံးနေကြတဲ့အီရန်နိုင်ငံသားတွေရဲ့အချက်လက်အားလုံးကိုတစ်နှစ်အတွင်းမှာပဲအီရန်အစိုးရကိုလွှဲပြောင်းပေးရတော့မှာဖြစ်ပါတယ်။အီရန်နိုင်ငံထဲမှာလုတ်ကိုင်းနေတဲ့နိုင်ငံခြားလူမှုခွင့်ရတွေအနေနဲ့နိုင်ငံတွင်းမှာဆက်လက်လုတ်ကိုင်းခြင်းနဲ့ဆိုရင်သူတို့တင်ထားတဲ့အီရန်နိုင်ငံသားတွေရဲ့အချက်လက်တွေအားလုံးကိုလွှဲပြောင်းပေးရမယ်လို့စိုက်ဘာအချက်လက်ဆိုင်ရာအီရန်ရဲ့အုပ်ဆောင်ကောင်စီရဲ့မှတ်ချက်ပေးပြောကြချက်ကိုအီရန်အစိုးရသတင်းမှာဖော်ပြတာဖြစ်ပါတယ်။ဒီပြောကြချက်ဟာအီရန်နိုင်ငံတွင်သုံးဆဲသူတန်း20ကျော်ရှိနေတဲ့ Telegram လို့ခေါ်တဲ့ပုံမှန် message သတင်းပို့လို့ရတဲ့ application အတွက်တက်ရောက်မှုရှိမယ်လို့မျှော်လင့်ရပါတယ်။အီရန်အစိုးရက Facebook နဲ့ Twitter တို့လိုလူသုံးများတဲ့လူမှု media website စာမျက်နှာတွေကိုပိတ်ထားပြီးတခြားစာမျက်နှာတွေကိုလည်းဆန်ဆက်လုပ်တိဖြတ်လို့ရှိပေမဲ့အီရန်နိုင်ငံသား internet သုံးဆဲသူတွေကတော့စောက်ဖွဲတချို့နဲ့ရအောင်ဖောက်ပြီးသုံးလို့ရှိပါတယ်။
Direct from Washington, the voice of America, VOA.
ဒါတော့ထိတန်းရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ကွာညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုရင်းဆုံးတော့ចောင်းသားရေးကိစ္စနဲ့ပတ်သက်တဲ့သတင်းလွန်နဲ့ဆက်ကြအောင်ပါ။ပြီးခဲ့တဲ့ရက်ပိုင်းတွင်ဖွဲ့စည်းလိုက်တဲ့နဂတာခေါ်နိုင်ငံလုံးဆိုင်ရာចောင်းသားများတပ်မကအဖွဲ့ချုပ်ကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကနေဖိတ်ခေါ်ပြီးတော့မနေ့ကတင်းငွေနေမှာရန်ကုန်မြို့မှာဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကိုចောင်းသားလှုပ်ရှားမှုအပါအဝင်ပညာရေးဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ဘကတကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့မိတ္တာရက်ခံထားတဲ့အချိန်အတောအတွင်းမှာပဲတရားပြုလုပ်ခဲ့တာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နဲ့ကအပြည့်စုံကိုတင်ဆက်ပေးမှာပ
ါမနေ့ကရန်ကုန်မြို့အစိမ့်ပညာဦးစီးဌာနမှကျင်းပတဲ့တွေ့ဆုံပွဲကိုပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုယ်တိုင်စီစဉ်ခဲ့တာဖြစ်တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒဂုံတက်ကသူယူပပေဒဒုတိယနှစ်ကျောင်းသားကိုနန်းလင်းက VOE ကိုပြောပါတယ
်။အစိုးရကိုယ်တိုင်လည်းကျွန်တော်တို့ကလာတကယ်ကောင်ကဟိုပူးပေါင်းဆောင်ရွက်ခြင်းနဲ့ပုံစံမျိုးနဲ့ဖိတ်ပေါ်ပြီးတော့ဆွေးနွေးတယ်ဆိုတဲ့ဟာမျိုးစတဲ့အတွက်အဲဒါလုံးအလုံးမအပြည့်သဘောဆောင်တယ်အလုံးမအရေးကြီးတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်ပြောလိုပါတယ်။ဘာလို့ဆွေးနွေးခဲ့တယ်လဲဆိုရင်အစိုးရပညာရေးဥပဒေအပေါ်ဘောခင်ဂျာကာလာမှာကျောင်းသားမင်္ဂလာတွေကိုလက်လက်ဆိုဖော်ပြလို့ရှားဝင်ရှိဖို့အတွက်ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အဲ့ဒီဆွေးနွေးမှုမှာကျွန်တော်တို့ကတော့ဘယ်လိုဆိုမှာပထမဆုံးညဆွေးနွေးမှုဖြစ်တဲ့အတွက်ဝန်ကြီးအနေနဲ့သူအနေနဲ့ရှိနေတဲ့ဒီအကန့်အသတ်တွေကြားကနေမှဘယ်လိုမျိုးအကောင်းဆုံးဆောင်ရွက်နိုင်မလဲဘယ်လိုမျိုးထက်ချက်ကြီးဆောင်ရွက်နိုင်မလဲဆိုတဲ့ဟာကိုဆွေးနွေးပြတာဖြစ်တဲ့အတွက်ရှိနေတဲ့ပိဋကတ်ကနေရုပ်ပုံအောင်ဆောင်ရွက်သွားမယ်အဲ့ပုံအောင်ဆောင်ရွက်မှုအစပြုပြီးတော့နောက်နောက်နောက်တိကတွေကိုအများကြီးဆက်လုပ်သွားနိုင်မယ်ဆိုတဲ့ဟာကိုဖြစ်တဲ့အတွက်ဒီနေ့ဆွေးနွေးမှုကအလွန်အမြတ်မှဟိုအကြီးပါတယ်ကျွန်တော်ကျွန်တော်မကကြီးအကောင်းဖို့ဒီမြန်မာနိုင်ငံရဲ့ငွေစနစ်ကြီးကောင်းနေမှုအတွက်လုံးဝကိုအထောက်အကူဖြစ်စေတဲ့တူဆုံမှုမျိုးတွေကကျွန်တော်တို့ပြောလို့ရပါတယ်
။အဲ့တော့ဒီနာကတာကိုဖွဲ့စည်းပြီးတော့ဗောနော်အခုနာကတာပေါ်ပေါက်လာတဲ့အပိုင်းမှာကျောင်းသားတမကတွေချင်းချင်းဗောနော်အားလုံးရဲ့သဘောတူညီချက်နဲ့နာကတာကိုဖွဲ့စည်းခဲ့တာလားဒီနာကတာကတကယ်ပဲကျောင်းသားတမကအကုန်လုံးကိုကိုစားပြုသလားအဲ့ဒါလည်းရှင်းပြပေးပါရှင်
။ကျွန်တော်နာကတာကိုဖွဲ့စည်းခဲ့ခါမှာတခုကျွန်တော်စဉ်းစားမကြည့်ဆန်ကအများကြီးမှာတက္ကသိုလ်ပေါင်း168ခုရှိပါတယ်။ဒီကိစ္စကတော့ခုမှတက္ကသိုလ်တိုင်းမှာကျောင်းသားမကမရှိသေးတာချက်စီရဲ့ရှိရတက္ကသိုလ်တိုင်းမှာရှိရတက္ကမကလည်းကျောင်းသားကိုယ်စားပြုအထောက်အကူပြုကိုယ်စားပြုပြုတော့မရသေးဘူးနော်တနင်္ဂနွေနေ့ဆိုင်တဲ့ပညာရေးကိစ္စရောင်းရေးကိစ္စတွေမှာဒီနာဂတာအနေနဲ့တက္ကသိုလ်ရဲ့အဆိုအရကိုလည်းတခါပြောမယ်ပြီးတော့အဆိုအရကြီးကကျွန်တော်တို့ဒီကျောင်းသားမကရေးလက်လက်စာလို့ချောင်းဝင်တောင်းဆိုမယ်အဲ့လိုလုပ်ပြီးတဲ့အခါမှာဟိုကျောင်းသားမကတွေနဲ့တက္ကသိုလ်တိုင်းတက္ကသိုလ်တိုင်းမှာအတိုင်းပေါ်လာပြီးတော့တကယ်လို့မအားကောင်းတဲ့ဒီတိုင်းတမကကြီးဖြစ်လာဖို့တကယ်ကြီးပေါ်ကြည့်တဲ့အတွက်ဘရော့ဇင်ဒီမှာတော့နာဂတာနေတောင်းတာကိုစားပြုဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့ဟိုအပြည့်အဝကိုစားပြုနိုင်ဖို့တော့အနည်းငယ်ခက်ခဲနေတဲ့နေရာမှာရှိပါရဲ့ဗျ။အ
ဲ့ဒါဆိုရင်အရင်ရှိပြီးသားဗမာနိုင်ငံလုံးဆိုင်ရာတောင်းတာတမကရဲ့အခမ်းကဏ္ဍနဲ့ရောဒီအခုဒီနာဂတာနဲ့ကဘာကွာခြားမှုတွေရှိလဲရှင
်။ဟိုဗမာနိုင်ငံဖွဲ့ချုပ်ဘူးရဲ့တမိုင်းကြောင်းရောတရှိမှုရောကျွန်တော်ပုံကိုရအလုံးမလေးစားပါလေ။အချို့ကိစ္စများမှာတော့ဟိုတဘောနာကြီးကအတူညီရာတွေရက်တိရက်ချင်းကျွန်တော်ခွဲရတာလေးရှိကြပါတယ်။လုံဆောင်ခြင်းမတူတဲ့အခါမှာဟိုပူအောင်လုံဆောင်တာထက်ခွဲပြီးလုံဆောင်တာပို့ပြီးတော့လုံဖြစ်မယ်လို့ကျွန်တော်တွေးမိတဲ့အတွက်ကျွန်တော်နာဂတာကလည်းဒီလိုကြီးကြအဖွဲ့ကြီးဖွဲ့စည်းပြီးတော့မှကျောင်းသားမကြီးအကောင်ဟိုအတွက်ဒါတကယ်ပညာရေးဥပဒေတွေ မာတို့တင်မူရီစနုံးနေကိုကျွန်တော်တို့ဟာဒီပေါင်းတို့ပေါင်းမှုတစ်ဆောင်တော့မှဖြစ်ပါတယ်ဗ
ျ။အရင်သမရဦးသိန်းစိန်အစိုးရလက်ထက်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကငြိမ်းချမ်းစွာဆန္ဒပြတောင်းဆိုမှုကိုအကြမ်းဖက်ဖြိုခွဲခဲ့ပြီးဘဂဒါကောင်းဆောင်နေအပါအဝင်ကျောင်းသူကျောင်းသား60ကျော်ကိုအချင်းတောင်တွေထဲမှာထိန်းသိမ်းခဲ့တာပါအခုလိုပညာရေးဥပဒေရေးဆွဲရေးမှာကျောင်းသားတို့အတန်ပါဝင်ဖို့အတွက်နဂတတခုတည်းကိုပဲပညာရေးဝန်ကြီးကဖိတ်ခေါ်ဆွေးနွေးခဲ့တဲ့အပေါ်မှာဘဂဒါများအဖွဲ့ချုပ်ရဲ့သဘောထားနဲ့ပတ်သက်လို့တာဝန်ရှိသူတဦးဖြစ်တဲ့ကိုမင်းသွေးတစ်ကိုမေးကြည့်တော့
ကျွန်တော်တို့အနေနဲ့လည်းဒီဆက်လက်ဒီပေါ့လေဆန္ဒသမဂ္ဂတည်ဝင်ရည်တည်မှုရရှိနောက်ပြီးတော့ဒီပညာရေးဥပဒေဒီပညာရေးခန္ဓာနဲ့ပတ်သက်တဲ့ကိစ္စတွေမှာကျွန်တော်တို့ကျောင်းသားဒီရေဟိုသဘောဆန္ဒတွေပေါ့လေကျောင်းသားခန္ဓာနေရာတဲ့ဒီကျောင်းင်းမှာရှိနေတဲ့အခက်အခဲတွေကိုလည်းသူရပိုင်းရောတော့ပညာရေးခန္ဓာမှာရှိနေတဲ့ဟိုချုပ်ရေးပိုင်းကဆရာဆရာမတွေရောသိနားလည်ဖို့အတွက်ကျွန်တော်တို့ကကျောင်းသားအတန်ပါဖို့အတွက်ကိုဒီပညာရေးခန္ဓာတိကျစစ်တူပွဲမှာကျွန်တော်ကျောင်းသားဒီရေောက်တင်မြှောက်ထားတဲ့ဟိုအမှုဆောင်အဖွဲ့ပေါင်းရေးဆိုပြီးတော့ကျွန်တော်တို့မူချထားတာရှိပါတယ်အော်ကျွန်တော်တို့အနေနဲ့ကတော့ဒီကျွန်တော်လုပ်ငန်းအတိုင်းပဲဆက်သွားမှာပါကျွန်တော်တို့လာမယ့်ပြည်လုံးကြီးမိလာခံရောက်အောင်လို့ဖြစ်အောင်လို့ကျွန်တော်တို့ကြိုးစားမယ်တခိုင်ကြီးကြီးလိုက်လဲဆောင်ရွက်မယ်ဒီပုံမှာလေဒီလိုဆောင်ရွက်ဖို့အတွက်ကိုကျွန်တော်တို့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ကျွန်တော်တို့တွေ့ဆုံဝင်တောင်းထားပါတယ
်တနင်္ဂနွေနေ့ကပညာရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးပွဲကိုပညာရေးဝန်ကြီးဌာနကအစိမ့်မြင့်တာဝန်ရှိသူတွေနာကတာအမှုဆောင်28ဦးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်ကိုယ်စားလှယ်ဦးစေရတော်အပါအဝင်အခြားဖိတ်ကြားထားတဲ့ဧည့်သည်တော်စုစုပေါင်း30ယောက်နီးပါးတက်ရောက်ခဲ့ပါတယ်ရှင
်ဘူးရစီဝါရောင်းဝယ်ဖောက်ကားမှုတွေရုံနေပါပြောက်ဖို့နဲ့တက်လူတွေမူရစီတွင်းတွင်းကျကျသုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစေဝါအရက်သေးစာတောက်စားမှုရောနေပပျောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က1239382555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနေ့ကအင်္ဂါညတရက်လေးလိုင်းဆွေးနွေးခွဲမှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်တွေ့ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့မြန်မာအရေးဆွေးနွေးခန်းအပတ်စဉ်စီစဉ်ကိုနားဆင်ရပါတော့မယ်မြန်မာနိုင်ငံတိုင်းဒေသဒေသတွေအတွင်းညဉ့်ညံ့ရေးအောင်မြင်အောင်တည်ဆောက်ဖို့ဆိုရင်အရင်ဆိုးရတွေလက်ထက်တိုင်းဒေသမြေယာတွေကိုအတင်းကျပ်သိမ်းယူခဲ့တဲ့မြေယာပြည်ပခါတွေကိုအရင်ဖြည့်ဆင်းပေးဖို့လိုမယ်လို့ကချင်ပြည်နယ်အတွင်းမြေယာရေးနဲ့လူ့အခွင့်အရေးလှုပ်ရှားနေသူဒေါ်ပေါက်ကြာက VOA ကိုပြောပါတယ်မြစ်ဆုံစီမံကိန်းကိုပြန်ဆောက်ဖို့တရုတ်ဘက်ကရည်ညွှန်းပြောဆိုနေပေမဲ့ဘယ်အဆိုးရလက်ထက်မှာဖြစ်ဖြစ်ဒေသခံကချင်ပြည်သူတွေကတော့လက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ဒေါ်ပေါကြာပြီးခဲ့တဲ့လကဝါရှင်တန်မြို့တော်ကိုလာရောက်စင်မှာ VOA မြန်မာပိုင်းကကိုတားညင်ကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင
်ဗျာဒေါ်ပေါကြာအခုလို VOA မေးမြန်းကြပါတော့မေးမြန်းမှုကိုလာရောက်ဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်အရင်ဆုံးကျွန်တော်မေးချင်တာကမြစ်ဆုံဒံကိစ္စပါအခုအစိုးရတက်ကလည်းကြောင်းလဲဖြစ်ပြီအခုတရုတ်အစိုးရကပြောနေတာဆိုအခုဆိုရင်ဒီတရုတ်နိုင်ငံကြီးဌာနကနေပြောလာပြီတရုတ်ဒုတိယနိုင်ငံကြီးဝန်ကြီးကဘာပြောလဲဆိုတော့မြစ်ဆုံဆယ်သူစီမံကိန်းအားဆိုလို့ရှိရင် contract ပေါ့နော်မြန်မာစိုးရနဲ့လုပ်ထား contract ကအသက်ဝင်နေတော့မယ်သူတို့အနေနဲ့ဆက်လုပ်မှုတွေနဲ့တွန်းအားပေးတဲ့သဘောမျိုးပြောလာတယ်မြစ်ဆုံဒံဆက်လုပ်ရေးမလုပ်ရေးဟာမြန်မာနဲ့တရုတ်ကြားထဲမှာဆက်ဆံရေးပူးပေါင်းဆောင်ရွက်မှုမှာတော်လေးအဓိကကျတဲ့အချက်ဆိုပြီးတော့နည်းလေးဖိဖိစီစီလေးပြောလာတာတွေ့ရတယ်အဲ့တော့အခုမြစ်ဆုံတန်းအခြေအနေနဲ့ပတ်သက်လို့အစိုးရတက်ကလည်းပြောင်းလဲဖြစ်တော်မယ်ဒေါ်ပေါကြာတို့အမြင်ဘယ်လိုရှိလဲခင်ဗျာ
အမြစ်ဆုံကတော့ကျမတို့မြန်မာနိုင်ငံအတွက်အဓိကမရှိမဖြစ်လိုအပ်တဲ့အရာကိစ္စဖြစ်တဲ့ဒီမြစ်ဆုံကိစ္စကိုပဲတပြည်လုံးကလည်းတနိုင်ငံလုံးကလည်းကျမတို့အထူးစိတ်ဝင်စားမှုနဲ့ဒီနေ့ထိစောင့်ကြည့်နေရတာတွေ့တယ်အစိုးရအစ်တလက်ထက်မှာဒီမြစ်ဆုံကိုရပ်နားမလားဆိုပြီးတော့ကျမတို့မျှော်လင့်ခဲ့တယ်ဒါပေမဲ့အခုဒီတရုတ်တီနဲ့ကျမတို့ကောင်းဆောင်ချင်းနဲ့တွေ့တဲ့အခါကျတော့ခေါင်းဆောင်နေနဲ့ပေါ့နော်မြေဆုံကိုတခြားပုံစံတစ်မျိုးနဲ့စဉ်းစားမယ်ဆိုပြီးတော့ပြုတ်လုပ်မယ်ဆိုတဲ့အခါမှာကျမတို့မှာအခုချိန်ထိ ยิ่งไม่เอ็นอะไรอะไรผู้บริมิส่งหายามานั่งด้วยดีกว่าแต่ด้วยจอบพี่เด็กปีตุเตียลงอะไรมิส่งกิสเอาตายาเลยเนี่ยยันหน้าตัวเอาตายาผู้เส้นเต็มพี่เนี่ยไปเลย
มิวดาจงสิพ่อเจ้ากูสุดในอะไรพ่อการตุลพิจารณ์มิส่งสิบังเกินเนี่ยพัฒน์ตุลพิจารณ์ต้องทำหูเรียบร้อยเนาะ review process ที่ลงงานสิเนี่ยลงในตุลพิจารณ์เลยเราพิจารณ์ต้องทำได้ลงงานสิเนี่ยมาที่ด้านการนี้กูมีราเมียนาหนีในนามอยู่ตุยาวาลา
ตัวเราเดี๋ยวขันดีเนี่ยสิ่งพี่เดี๋ยวรู้รับอยู่รับว่าเดี๋ยวขันดีอะที่เนี่ยที่ที่มิส่งลูกผู้กูลงว่าแล้วมาขันจับทำไมตะเพลเลเนี่ยเดียวเดียวกับตะเพลเลเนี่ยบอกจะมีมิวพี่อะไรหรอซีอุนามิวรีดาลูกเด้อทำไมมิส่งกิสานสิบว่าที่ก้าท้าพี่รอลูกตาเรามาหกเป็นเนี่ยตะเพลเลพี่รอซีอุนี่เราตุยอะไรบอกอะไรที่คุยพี่รอที่มิส่งเนี่ยพัตเตอร์ลูกเท้าชาวอะไรที่เดียวกับจำมารุมยามาเนงามาสิเรตายินดาดีดีโก้ปาดีดีดีโก้นี่มิวมิวเนี่ยคอยอยู่บีซียงเคเลยดีสุยาติดแต่ละเรื่องขามาดีมิส่งโก้เสบีรอส่งไปส่วนปีตัวยงจีตัวเล็กกิมเมตัวเมย์สุราโอเลยจำมามินตัวยาเลย
กูนี่ถ้ามาเที่ยวเนี่ยงั้นก็พี่นี่ละก็ดีกันทรายก็พี่มาส่วนเนี่ยชุดสุดท้ายกันทรายก็แต่วันนี้เราไม่ได้ตอนสั้นสุดจีก็เลยที่เชียงพี่บุเรยังสุราลูกเคเรฮาริกุตุนี่เนี่ยอารมณ์เปรียบเทียบเราไม่ชิวเนาะกูว่าพี่เนี่ยต้องตั้งนี่ก็ลาชินีพี่เนี่ยก็จะแต่พ่อมาเที่ยวเนี่ยงั้นเนี่ยสั้นยี่มาอันนี้นี่เนี่ยจะเดี๋ยวลูกพี่นี่ได้ชินีเนาะแต่พ่อก็เลยดูดูเอฟพีอาร์ลูกชินีพี่เนี่ยก็จะรอတော့ပေါ့ကြဘလို့မြင်လဲအကေရီသူတို့ပြန်စနိုင်မဲ့ရေရောင်ရှိလားဒါမှမဟုတ်တစုံတစ်ခုပြောင်းလဲပြီးတော့ပြန်စရင်ရော
သူတို့ကဒီပြည်သူရဲ့ဆန္ဒခံယူဖို့ကြိုးစားတယ်ပေါ့လေအဲ့ခါကျတော့ပြည်သူရဲ့ဆန္ဒခံယူဖို့ဆိုတာပြည်သူတွေကဟိုအကြောင်းမျိုးမျိုးကြောင့်နားမလည်မှုတွေများစွာနဲ့ရင်ဆိုင်နေရတယ်ပေါ့လေဒေသခံပြည်သူတွေကပူဆိုးတာပေါ့ဟိုဘာမှနားမလည်ဘူးအဲ့မှာဒီဆုံးဖြတ်ချက်ဟာကျမတို့ပြည်သူတွေအခက်တွေ့ပူပြအခက်တွေ့ချက်စေတယ်အဲဒီတက်လာမဲ့အစိုးရအနေနဲ့ဘာပဲဖြစ်ဖြစ်ပြည်သူရဲ့မျက်နှာကိုထောက်ထားတယ်ပြည်တိုက်ပြည်ရဲ့အခြေအနေကိုသူသုံးသပ်ကြည့်မယ်ဆိုရင်မြစ်ဆုံကတော့လုံးဝရက်တင်နေပေါ့နော်အဲကျန်တဲ့အပိုက်ကိုမျက်နှာထောက်ဆရာတွေကိုနှောက်ထားပြီးတော့မိမိရဲ့တိုက်ပြည်နဲ့မိမိရဲ့ပြည်သူအတွက်အဓိကထားမယ်ဆိုရင်တော့သူတည်းလဲထပ်ပေါက်တစ်ခုရလိမ့်မယ်လို့ကျွန်မမြင်ပါတယ
်တကယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥဆောင်နဲ့ဆွေးရနေပြီးတော့ဒီမြေဆုံစီမံကိန်းကိုသူတို့ပြန်လဲတုံးတက်ပြီးတော့သူတို့အပြောရပေါ့ဒေသခံတွေအတွက်လည်းအကျိုးရှိမဲ့အခြေအနေမျိုးတစ်ဖက်တစ်ယောက်ကလည်းကုမ္ပဏီကလည်းမနှင်းတာမျိုးအခြေအနေမျိုးသူတို့ပြန်လုပ်မယ်ပြန်ဆမယ်ဆိုရင်ရော
ဒေသခံတွေအတွက်အကျိုးရှိမဲ့အလုပ်ကမြေဆုံတယ်မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုရင်ကျမတို့တိုင်းရင်းသားဒေသတွေအထူးသဖြင့်ဒီနေ့ခန်းစားနေရတာတမိုင်းပျောက်ပြက်သွားမယ်။တဘာဝပတ်ဝန်းကျင်တွေပျက်စီးသွားမယ်။အဲပြီးတော့အဲအန်ဒီရီဆိုးကျိုးတဲ့ကောင်းကျိုးတဲ့ဆိုးကျိုးကပုံများမှာဖြစ်တဲ့အတွက်ဒီကိစ္စတွေဟာဟိုဘလို့မှလက်ခံနိုင်ဖို့မရှိဘူးပေါ့ဒါကြောင့်ကျမတို့အနေနဲ့အစိုးရအစ်စ်အနေနဲ့ဒီမြေဆုံကိုရအောင်ဆောက်မယ်ဆိုရင်လည်းကျမတို့လည်းရအောင်တားမှာပ
ါဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကအခုဒေါ်ပေါ့ကြာအခုအမေရိကန်ပြည်ထောင်စုကိုလာတာဒီကမ္ဘာပံကဖိတ်ခေါ်တဲ့ဒီနိုင်ငံတကာမြေယာကိစ္စဆွေးနွေးပွဲပေါ့နော်မြေယာပြဿနာပေါ့အဲ့တော့မြန်မာနိုင်ငံမှာကြုံရတဲ့မြေယာပြဿနာထူးဖြစ်ကချင်ပြည်နယ်လိုမျိုးတိုင်းသားဒေသတွေမှာကြုံနေရတဲ့မြေယာပြဿနာကဘယ်လောက်ထိကြီးမားရှိလို့လဲ
ဟုတ်ကဲ့ပါဒီနေ့မြန်မာနိုင်ငံမှာအထူးသဖြင့်ခံစားနေရတာမြေယာပြဿနာနဲ့တိုင်းရင်းသားအရေးပေါ့လေတိုင်းရင်းသားအရေးဆိုတာနဲ့ဒီငြိမ်းချမ်းရေးကပါလာတယ်ငြိမ်းချမ်းရေးဖြစ်လာဖို့အရေးဆိုရင်ဒီမြေယာပြဿနာကလည်းစလာတယ်ပေါ့ငြိမ်းချမ်းရေးနဲ့မြေယာကလည်းအမြဲတမ်းတွန်တွဲနေသလိုတိုင်းရင်းသားနဲ့မြေယာပြဿနာကလည်းအမြဲတမ်းတွန်တွဲရရှိတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာတရားစာရပေါ်ကျော်ဝရတယ်အဲဖြစ်တဲ့ခါကျတော့ဒီအာနာရှင်ဒီခရိုနီတွေကလည်းမြေတိမ့်မှုတွေမြေပိုက်ဆိုင်မှုတွေကိုအများကြီးစူးစမ်းလာခဲ့တယ်မြေတိမ့်ဆိုင်မှုဖြစ်လာတဲ့ခါမှာဘလို့စဖြစ်လာလဲဆိုရင်သုံးဖွဲ့အနေနဲ့ခရိုနီရဲ့စစ်တပ်ရဲ့အာနာရှင်ရဲ့ဒီသုံးမျိုးကဥဆောင်ပြီးမြေကိုတိမ့်ခဲ့တယ်မြေတိမ့်လာတဲ့ခါကျတော့ဥဆောင်တာစစ်တပ်ကဒီလက်နက်ကြိုင်တွေကဥဆောင်တဲ့ခါမှာနောက်ကလိုက်လာတဲ့လူတွေကပို့ပြီးတော့ဒီအားကြီးတာပေါ့အားကြီးတဲ့ခါမှာဒီတိုင်းရင်းသားဒေသတွေမှာကြုံတွေ့ရတာမြေယာပြဿနာအပြင်နစ်ပေါင်းမြောက်များစွာနစ်ပေါင်းရာချီပြီးတော့ကျမတို့ဒီစစ်နဲ့ထိတွေ့ခံစားနေရတယ်အဲ့လိုခံစားနေရတဲ့အပေါ်မှာတိုင်းရင်းသားတွေဟာကိုယ့်ရဲ့ဒေသကိုယ့်ရဲ့နေမျိုးကိုစွန့်ခွာလိုက်ရတဲ့အပေါ်မှာကိုယ့်ရဲ့တမိုင်းပျောက်ပြတ်သွားတယ်ကိုယ့်ရဲ့ဂုံတိတ်ခါတွေကျဆင်းသွားတယ်ဘာသာတရားလူမျိုးရေးပါရာရေးအမျိုးအားလုံးက အမှကြဆုံးခဲ့ရတယ်ကြဆုံးခဲ့ရတဲ့အပေါ်မှာအစိုးရအနေနဲ့နားလည်မှုမရှိဘဲဒီမှာမြေသိမ်းမှုတွေဆက်တိုက်ဖြစ်လာတဲ့အပေါ်မှာဒီလိုပြဿနာတွေကိုမရှင်းဘဲနဲ့ငြိမ်းချမ်းရေးလုပ်ဖို့ဆိုတာလည်းဘလို့မှမဖြစ်နိုင်တဲ့အတွက်တိုင်းဒေသတွေအတွက်ကမြေဟာအရန်အရေးကြီးပါတယ်မြေမရှိဘူးဆိုရင်တမိုင်းပြောက်သွားမှာဖြစ်တဲ့လူမျိုးစုငွေတစ်ခုရဲ့အဓိကတမိုင်းဟာမြေကြီးဖြစ်တဲ့အတွက်မြေဟာအင်မတန်မှအရေးကြီးပါတယ
်ခုနကမြေယာသိမ်းဆည်းမှုတွေကသမရဦးသိန်းစိန်လက်ထက်နဲ့အရင်တုန်းကသမရဦးသိန်းစိန်မတိုင်ခင်ပေါ့နော်ဒီနာဝတ္တနာဖဆူရလက်ထက်နဲ့ဘယ်အချိန်ကာလမှာပိုဆူလိုသွားကြုံရလဲ
ဒီနာအဖနာအဒီသိန်းစိန်မတိုက်ခင်လက်ထက်မှာစစ်အာဏာရှင်လက်ထက်မှာပေါ့နော်သူတို့ကဟိုမြေကိုကြိုက်တယ်လို့တင်ခဲ့တယ်ကြိုက်တယ်လို့တင်တယ်ဆိုတာဟိုကပေါ့ပြည်သူတွေရဲ့ဒီမြေပိုင်မြေတွေကိုလည်းသူတို့ရအောင်အာဏာနဲ့တင်ခဲ့တယ်တင်ခဲ့တဲ့အပြင်အခုနောက်ပိုင်းကျတဲ့ဒီဦးသိန်းစိန်လက်ထက်မှာကျတော့အချွေးကြံလေးတွေကြံတဲ့ကိစ္စကိုအုတ်ချုပ်ရေးပိုင်းတွေအာနာပိုင်းတွေကထပ်ပြီးတင်းနေပေါ့အဲ့မှာအထူးသဖြင့်ခံစားပူပြီးတင်းခံရတာကျမတို့စစ်အာနာရှင်လက်ထက်မှာပူပြီးတော့အများဆုံးအကြီးကြီးတင်းခံရတယ်အခုနောက်ပိုင်းတင်းတာတော့အသေးသေးလေးတွေပေါ့တင်းကြိုင်ကုန်းလိုမျိုးရေတွေးတော်မကြံဘူးကျမတို့ရဲ့ဒေတာတွေမှာမြေတင်းနေကြတယ်
အဲ့တော့ဦးသိန်းစိန်လက်ထက်မှာကဒီလိုမြေတင်းမှုတွေနဲ့ပတ်သက်လို့ပြဿနာတွေဖြစ်လာတဲ့ကောင်ပေါ်မှာဘလူများသူတို့ဖြစ်ရှင်းပြီးခဲ့လေဒေသပိုင်းအစဒေသပိုင်းအာတာပိုင်းတွေကဖြစ်ဖြစ်ဘူးစုအပ်ပဲဖြစ်ဖြစ
်ဥပဒေကတော့ရှိပေမဲ့ဒီအုတ်ချုပ်ရေးအာနာပိုင်းတွေနဲ့အများဆုံးတိန်းနာနဲ့အများဆုံးပြဿနာဖြစ်နေတာဒီအုတ်ချုပ်ရေးနဲ့အာနာပိုင်းတွေရဲ့အောက်ခြေမှာအလုံးမလုံးတဲ့ပုံမှာလဲအများကြီးကျမတို့ခံရတယ်။ဦးသိန်းစိန်ကတော့ဒီမြေကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့နှုတ်နဲ့သူပြောခဲ့ပါတယ်။ဒါပေမဲ့ထိရောက်စွာဖြည့်ရှင်းခဲ့မှုတွေမတွေ့ရဘူး။ကျမတို့ဆိုရင်ဒီ2014-15လောက်မှာလွတ်တော်ကိုကျမတို့ရဲ့မြေကပြဿနာအလုံးကိုတင်ပြတယ်။လွတ်တော်ကနေဒါကိုစစ်စစ်ပြီးတော့ပြန်ချပေးဖို့လုပ်ပေမဲ့ဒီနေ့ထိလှုပ်ဆောင်ပေးနေတာမတွေ့ရတဲ့အတွက်ဒီအောက်ခြေမှာတရားရုံးကတော့၎င်းအုပ်ချုပ်ရေးပိုင်းကတော့၎င်းလုံးဝဒီမပြောင်းလဲသေးတဲ့အတွက်တိုင်းရင်းသားဒေသတွေမှာအဲ့အခက်အခဲပြဿနာအများဆုံးရင်ဆိုင်ခံစားနေရတာပ
ါအခုကမြို့သားတမူစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတရားပေါ်ထွက်လာတော့မယ
်
တိုင်းဒေသကြီးတွေတိုင်းရင်းသားဒေသတွေမှာလည်းအစိုးရဘက်ကပြောမယ်ဆိုရင်မြို့သားတမူစီဖွဲ့ချုပ်အများစုဦးဆောင်တဲ့အစိုးရဘက်ညပေါ်လာမယ်အဲ့တော့ဒီအချိန်ဒီမှာရောဒီမြေယာပြဿနာပတ်သက်လို့ဘယ်လောက်ထိဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တဘောကြတို့မျှော်လင့်ထားလဲ
အဓိကခဏတော့ကပြောသလိုအောက်ခြေအာနာပိုင်နဲ့ဒီတရားရုံးကိုအဓိကဟိုသူတို့ထိန်းချုပ်ပေးမယ်ဆိုရင်တော့ဒီပြဿနာပြေလည်ဖို့များပါတယ်အောက်ခြေကမပြောင်းလဲမချင်းကတော့ဒီအောက်ခြေဆိုတာအုတ်ချုပ်ရေးပိုင်တွေနော်မြို့နယ်အဆင့်တွေဒါတွေပြောင်းလဲလာမှပဲဒီအခက်ခဲတွေကိုကျော်လွှားနိုင်မယ်လို့ယုံကြည်တယ်ပေါ့ဒါမပြောင်းလဲမချင်းကတော့မြေယာဒီပြန်လေရရှိဖို့ဆိုတာတော်တော်ခက်ခဲတယ်အဓိကတော့ဥပဒေရလဲကျမတို့အတွက်တိတ်ဟိုပေါ့ထိရောက်မှုမရှိတာဒီဘဟုစီမံလေယာမြေစီမံခန့်ခွဲရဲ့အဖွဲ့ကအကုန်လုံးချုပ်ကင်ထားတယ်သူတို့စီကိုတက်လာတဲ့ကိစ္စတွေကိုဒီအောက်ခြေမှာလဲဘာမှမဆုံးဖြတ်တဲ့အတွက်အဲ့ပြဿနာတွေကပိုဆိုးတယ်အဓိကတော့ဟိုတိုင်းသားနဲ့ငင်းချမ်းကြီးကိုဖြစ်နံပါတ်1အရေးကြီးတဲ့နေရာမှာထားပြီးတော့လှုပ်ဆောင်မယ်ဆိုရင်ဒီမြေယာပြဿနာကိုတည်တည်ချာချာကြိုက်တွယ်ဖြစ်ရှင်းလို့ရှင်းကျန်တဲ့အရာတွေကအောင်မြင်လာလိမ့်မယ်လို့ကျွန်မအနေနဲ့မြင်တာ
ဟုတ်ကဲ့အခုမြို့သားဒီမူစီဖွဲ့ချုပ်ကသူတို့ကဒေသဖွံ့ဖြိုးရေးတိုင်းဒေသဒေသဖွံ့ဖြိုးရေးကိစ္စတွေသူတို့နောက်ဆင်းမှုပပျောက်ရေးကိစ္စတွေဒီကဆောင်ရွက်ပါမယ်ဆိုပြီးသူတို့ပြောနေတာရှိပါတယ်အကယ်လို့များတကယ်လို့များခုနဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်မှုတွေဖြစ်လာမယ်ခုနပြီးမြေဆုံတန်အပါဝင်တော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကတစ်ဖက်မှာမြေယာပြဿနာတွေပေါ်မှာဒီစုံတရားတည်အောင်မှုတွေရှိလာမယ်ဆိုလို့ရှိရင်တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းသားတွေနဲ့အန္တရာယ်နဲ့ထိတိုက်ဖြစ်လာစရာတွေများရှိပါလား
။ဖွံ့ဖြိုးရေးထက်ကျမမြင်တာဖွံ့ဖြိုးရေးထက်တရင်သားအရေးကိုပို့ပြီးအရင်အဆုံးဖြစ်ရှင်တင်တယ်ပေါ့။ဒါမှဒုတိယအဆင့်အနေနဲ့ဖွံ့ဖြိုးရေးလုပ်မယ်ဆိုရင်တို့တို့အောင်မြင်နိုင်တယ်။ဒါဆိုဖွံ့ဖြိုးရေးပဲလုပ်တဲ့အခါကျတော့ဒေသခံတွေအနေနဲ့လိုအပ်တဲ့ထိရောက်မှုအသိမရှိတဲ့အခါမှာထိတ်တဲ့ရင်ဆိုင်တွေ့ရတာမျိုးတွေလည်းဖြစ်နိုင်တယ
်ဖွံ့ဖြိုးရေးထက်တိုင်းသားရေးဆိုတာဘယ်လိုဟာမျိုးပြော
တာတိုင်းသားရေးဆိုတာခဏတော့ကငြိမ်းချမ်းရေးနဲ့ဒီမြေယာပြဿနာပေါ့နော်မြေယာပြဿနာကိုရှင်းမှငြိမ်းချမ်းရေးကဖြစ်လာနိုင်စရာရှိတယ်ဆိုတော့ဒီနှစ်ခုကတွင်တွဲပြီးအဓိကဖြစ်ရှင်းနေရတာဖြစ်တဲ့အတွက်ဒီကိစ္စကိုအရင်အဆုံးကြိုက်တွယ်ပြီးမှဒုတိယအနေနဲ့ဒီဖွံ့ဖြိုးရေးကိုလုပ်စေချင်တာ
တဘောကြပြောတာကညီငယ်ဒီဖွံ့ဖြိုးရေးတဲ့ဆိုင်အခွင့်အရေးကိစ္စတွေကိုပို့ပြီးတော့ဦးစားပေးတယ်အခွင့်
အရေးဟုတ်ပါတယ်တိုင်းရင်သားဆိုတာနှစ်ပေါင်းများစွာသူတို့ခံစားနေရတဲ့အဓိကခံစားချက်သူတို့ခံစားနေတာဘာလဲဟိုကိုပိုင်အုပ်ချုပ်ခွင့်ကို ကံကိုကျမကိုဖန်တီးပိုက်ခွင့်တို့ဒါတွေကိုအတိကဥဆုံးအရင်ဥဆုံးလုပ်ပေးပြီးမှဒီငင်းချမ်းရေးတို့ဘာတို့ကမြင်းနဲ့အကုန်လုံးဒီမှာပါသွားပြီဆိုတော့ဒါတွေဖြည့်ရှင်းပြီးတဲ့အခါမှာဖွံ့ဖြိုးရေးကိုဒုတိယအနေနဲ့ခြေလှမ်းလိုက်လို့ရှိရင်ဒီမြန်မာနိုင်ငံရဲ့ရင်ကြားစီလုပ်ငန်းတွေဟာအောင်မြင်မယ်လို့ကျမအနေနဲ့မြင်တွေ့ရတာပေါ့လေဟုတ်ကဲ့တော့ပါကြအခုလို့ဖြည့်ချပြီးတော့
နားဆင်ကြရတာဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်တာရှင်များခင်ဗျာတော်တာရှင်တို့ခုနားဆင်နေကြတော့ VOA မြန်မာပိုင်းရဲ့တင်းလာနေ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ဒီအစီအစဉ်ထဲမှာဆိုရင်တော့
ရှေ့နာကဘယ်ချိန်ဘယ်ကာလလောက်မှာတိုက်ပွဲတွေရပ်ဆိုင်းသွားမယ်တိုင်းသားပြည်သူတွေကိုယ့်နေရက်ကိုပ
ြဒါကတော့တင်းစားဆရာ UCD အောင်မြင့်မှာပြည်ဝင်သတင်းသုံးသပ်ချက်ပတ်စင်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်ဒါအပြင်ကဘာသလွားထူးခြားစံပြတင်းများအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာပြည်ကပြည်စားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ဗီဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့တုံ့ပြန်စာတွေကိုပြောပြပေးသွားခြင်းပါတယ်ကျေးဇူးတင်ပါတယ် VOE Handphone မှာတိုက်ရိုက်တင်ဗီဒီယိုကြည့်ရှုလို့ရလို့ဝမ်းသာပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ AR မြင့်ရွှေဆိုတဲ့သောရရှင်ဖြစ်ပါတယ်ကျမတို့ VOE ရုပ်မြင်သံကြားအစီအစဉ်တွေကို Facebook ကနေတိုက်ရိုက်ထုတ်လွှင့်တာကိုဆိုလိုတာဖြစ်ပါတယ်ရှင်ရကာမဟာဆိုတဲ့သောရရှင်ကလည်းတင်းတွေကိုအချိန်နဲ့တပြေးညီနားဆင်ခွင့်ရလို့ကျေးဇူးပါဆိုပြီးခုလိုဆိုလာတာပ
ါကိုတိုင်းပြည်မှာနေတော့ကတော့ရေဒီယိုကလာတဲ့တင်းတွေကိုနေတိုင်းလို့နားဆင်ဖြစ်ပြီးနိုင်ငံခြားရောက်တဲ့အခါကျတော့အကြောင်းမျိုးကြောင့်တနှစ်လောက်နားမထောင်လိုက်ရပါဘူးအခုတော့စိတ်ကျဉ်နှံ့မှုရောက်သွားပါပြီဗျာဘာဖြစ်လို့လဲဆိုတော့သတင်းမှန်တွေကိုအချိန်နဲ့တပြေးညီနားဆင်ဝင်ရလို့ VOA ဝိုင်းတော်သားများကိုကိုစိတ်နှဖျားကျမ်းမာချမ်းသာပါစေလို့စုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာ
ပြီးခဲ့တဲ့ဧပြီလတကြံကာလနာမှာရေးလာတဲ့သောရရှင်မြာဝင်းခေါ်မီတိုးဆိုတဲ့သောရရှင်ကတော့ VOA ကိုဟိုးရင်တွေကအားပေးလာသူဖြစ်ပါလေ
VOA မြန်မာပိုင်းအစီအစဉ်ကိုနားထောင်ခဲ့တာအနည်း30နီးပါးရှိပါပြီ။အရန်ကြိုက်ပါတယ်။သိပ္ပံနဲ့နည်းပညာ၊မြမဒီမိုကရေစီရေးရာ၊ပြည်တွင်းသတင်းသုံးသပ်ချက်၊ဘလော့ဂါတွေပြောသမျှ၊မြမနိုင်ငံမှပေးစာများ၊အင်္ဂလိပ် idiom ၊ကန္တာတွေကိုပို့ကြိုက်ပါတယ်။ပြည်ကြိန်နဲ့အင်္ဂလိပ် idiom စာအုပ်တွေပို့ပေးတဲ့အတွက်ဝမ်းသာပါတယ်။ကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများရှင်လန်းချမ်းမြေ့ကြပါစေ
။နှစ်တကူတကြံပွဲတော်မှာပျော်ရွှင်ကြပါစေ။ဆူရတီတော်ရရှင်ညာဝင်းခေါ်မီတိုးဆိုတဲ့သောရရှင်ဆူတောင်းပေးလာတာပါဟုတ်ကဲ့ပါဒီသောရရှင်အပါဝင်သောရရှင်အားလုံးလဲဒီနှစ်သက်တစ်နှစ်လုံးရွှင်လန်းချမ်းမြေ့ပါစေလို့ပြန်ပြီးတော့ဆူတောင်းပေးခြင်းပါတယ်နော်နောက်သောရရှင်ကတော့သူ့ထက်တောင်မှနားဆင်လာတဲ့တက်တန်းကအကြပါပြီနားဆင်တဲ့တက်တန်း45နှစ်ရှိပြီဆိုတဲ့သောရရှင်ကရှမ်းပြည်မြောက်ပိုင်းနမတူမြို့ဝင်းပြည်မော်ကုမ္ပဏီကဌာနစုမှုဒေါ်တင်ငွေဖြစ်ပါတယ်ဒီသောရရှင်ရဲ့အစာကိုလည်းမကြာခဏလက်ခံရရှိတဲ့အတွက်ကြောင့်မလို့ကျွန်မဒီသောရရှင်ကို VOA ဝိုင်းတော်သားတွေအားလုံးသိချမှတ်မိနေပါပြီနော်အန်တီဒေါ်တင်ငွေက
ကျွန်မကတော့ဘလောက်ပဲစမ်းမာရေးမကောင်းပါစေ VOA ကိုတော့နေ့စဉ်နားထောင်မြဲပါအခုဆို VOA သတင်းတွေကို VOA Burmese Fan Page မှာဖတ်လို့ရတာမို့အထူးအဆင်ပြေတာကြောင့် VOA ကိုထပ်မံကျေးဇူးတင်ပါတယ်နော်ရုပ်သံဖိုင်တွေကိုလည်းဖွင့်ကြည့်နားထောင်တာမို့အရင်တော့ကအတန်တွေကိုသာရင်းနှီးခဲ့ပြီးအခုတော့ VOA ဝိုင်းတော်သားတွေကိုမြင်ဘူးတွေ့ဘူးပြီးမို့နှစ်ရှည်လများကွဲကွာခဲ့တဲ့ဆွေမျိုးတွေကိုပြန်တွေ့လိုက်ရတယ်လို့ချစ်ခင်မိပါတယ်။ကျမအဖို့ပြောတာမဟုတ်ပါဘူးနော်။ ဖျူရီကကျမအသက်15နှစ်အရွယ်လောက်ကတည်းကဆွဲဆွဲမြဲမြဲနားထောင်ခဲ့တာပါဒီနှစ်နိုဝင်ဘာဆိုရင်ကျမအသက်60ပြည့်တော့မှဆိုတော့ဖျူရီကိုနားထောင်ခဲ့တာ45နှစ်လောက်ရှိပြီပေါ့ဒါကြောင့်မို့ကျမကိုဖျူရီရဲ့ရာသက်ပံပရိသတ်လို့သတ်မှတ်နိုင်ပါတယ်နော်ဖျူရီအစဉ်မြဲအောင်မြင်တိုးတက်ပါစေဖျူရီဝိုင်းတော်သားအလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေ
နားဆင်လာခဲ့တဲ့တတန်က45နှစ်တောင်ရှိပြီဆိုတော့တော်တော်ကိုမနှဲမနှောရှည်လာတဲ့တတန်ဖြစ်ပါတယ်နော်အခုလိုမျိုး VOE ကိုတက်ဆိုင်မဲ့မဲ့အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်ရှင်သောရရှင်ရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့သောရရှင်ကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ် Billboard Hot အဖြစ်ဆုံးတေးတရာစင်မှာထိတ်နှောင်းကိုရောက်နေတဲ့တချင်းတလေးတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါတယ်တချင်းနာမည်က Work From Home အင်းကနေအလုံးလုံးတယ်လို့ဖြစ်ပြီးတော့American ကောင်မလေးတွေနဲ့ဖွဲ့ထားတဲ့ Fifth Harmony အဖွဲ့ရဲ့တချင်းဖြစ်ပါတယ်အဲ့ဒီထဲမှာ hip hop အဆိုတော့ Thai dollar sign ကအဖြေပြီးတော့တည်ဆိုပေးထားတာပါဒီသချင်းကသူတို့အဖွဲ့ဒုတိယမြောက်တေးတပြားရဲ့ပထမဆုံးထွက်တဲ့သချင်းဖြစ်ပြီးတော့ February လကုန်ပိုင်းမှာထွက်လာပြီးတော့ထွက်ချင်းပဲ Billboard Hot 100 စီးရင်မှာနံပါတ်7ရတာပါ online ကနေဝယ်ယူအားပေးမှုပေါင်း6000နီးပါးသချင်းရခဲ့ပြီးတော့ဒီသချင်းကထွက်လာပြီးတော့သတင်း7မြောက်မေလ20ရက်နေ့သတင်းပတ်မှာတော့သူတို့အတွက်နံပါတ်အမြင့်ဆုံးဖြစ်တဲ့နံပါတ်5ကိုရောက်ခဲ့ပါတယ်ဒါကြောင့်မလို့ဒီသချင်းကအမေရိကန်ပြည်အောင်စုမှာဆယ်နှစ်တာကာလအတွင်း Billboard Hot 100စီးရင်မှာနံပါတ်1ကနေ9ရဲ့ကိုဝင်တဲ့ပထမအဦးဆုံးအမျိုးသမီးအဖွဲ့သချင်းလည်းဖြစ်ပါတယ်။သူတို့မတိုင်ခင်နံပါတ်9ရဲ့ဝင်တဲ့သချင်းကတော့2006ခုနှစ်အပြီလမှာနံပါတ်3ရတဲ့ Pussycat Dolls ရဲ့ Button ဆိုတဲ့သချင်းပဲဖြစ်ပါတယ်။အခု Fifth Harmony အဖွဲ့ရဲ့သချင်းကတော့ပထမပေးမဲ့နာမည်က Walk ဖြစ်ပြီးတော့Rihanna ရဲ့တလောကပဲနံပါတ်1အကြာကြီးရတဲ့ Walk တချင်းနဲ့ရောသွားမှာဆိုတဲ့အတွက်ကြောင့်မလို့ Walk from Home ဆိုပြီးတော့ပြောင်းလိုက်တာပါပထမအဦးဆုံးတချင်းစထွက်ထွက်ချင်းပတ်မှာ American ပြောင်းစု online မှာနားထောင်မှုပေါင်း10သန်းကျော်ပြီးတော့ဒီသတင်းပတ်မှာတော့ Billboard Hot 100စီးရင်ရဲ့နံပါတ်6ကိုရောက်နေတဲ့ဒီ Walk from Home ဆိုတဲ့တချင်းကိုနားထောင်ကြည့်ပါအောင်ရှင် I worry about nothing I'm sitting pretty impatient, but I know you gotta work. But you work, 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 work. You don't gotta go to work, 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 work. Let my body do the work, 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 work. We can work tomorrow. Oh, oh, oh. We can work tomorrow. Oh, oh, oh. Let's put it in a motion.Give you a promotion. I'll make it feel like a vacation. Turn the bed into an ocean. We don't need nobody. I just need your body. Nothing but sheets in between us. Ain't no getting off early. I know you're always on the night shift, but I can't stand these nights alone. And I don't need no explanation, 'cause baby.
No ass for me. Take it to the ground, pick it up for me. Look back at it all, I'm for me. Put in work like my time sheet. She ride it like a 63. I'ma buy a new Celine. Let her ride in the foreign with me.
Fifth Harmony အဖွဲ့ရဲ့ Work From Home ဆိုတဲ့တချင်ကိုနားဆင်ကြကြရပါအခုတော့ဒီ VOE ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကတချို့ကိုပြောပြပေးကြပါတယ်ကျမတို့ VOE မြန်မာပိုင်းကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှုတွေမှာမြန်မာနိုင်ငံကစိတ်ဝင်စားစရာအကြောင်းအရာလေးတွေကိုရုပ်မြင်သံကြားသတင်းတင်ဆက်ပေးနေတာမှပြီးခဲ့တဲ့ပတ်တောက်ကြနေတော့ကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှားပါမှုကြောင့်လုပ်ငန်းဝင်တွေမှာလှုပ်သားထိခိုက်မှုတွေများပြားစေလို့ကျွမ်းကျင်လှုပ်သားတွေပို့ပြီးမွေးထုတ်ပေးနိုင်မှုအတွက်အစီအစဉ်လေးအလောက်ကင်ခွင်လန်းတွေပို့ကောင်းလာဖို့တွေလုပ်နေတယ်ဆိုတာကိုတင်ဆက်ပေးခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်းပြန်လာကြတဲ့သောရရှင်တွေထဲမှာချစ်သူမောင်ဆိုတဲ့သောရရှင်ကတော့ကျွမ်းကျင်တဲ့လှုပ်သားတွေကလည်းနိုင်ငံသားကိုရောက်ကုန်ကြလို့ပါ။အဓိကကအဝင်ငွေကြောင့်ကျွမ်းကျင်လှုပ်သားတွေလည်းနိုင်ငံသားကိုထွက်ကုန်ကြပါတယ်လို့ပြောလာပါတယ်။
မြန်မာနိုင်ငံသားတွေဟာအလုံးမကျွမ်းကျင်တာတော့မဟုတ်ပါဘူးကျွမ်းကျင်တဲ့အလုံးသမားမှန်သမျှနိုင်ငံသားတွေမှာကြီးပဲရှိနေကြလို့ပါအဓိကအကြောင်းရင်းကတော့ဝင်ငွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံမှာမနေကြတာပါသောက်လို့ရေးပိုင်းလိုချင်လားမြန်မာနိုင်ငံကလက်ရနေတော့မရှင်တော့ပါဘူးကမ္ဘာအဆင့်မီစောင့်နိုင်ကြပါတယ်အထည်ချုပ်မလားကမ္ဘာအဆင့်မီလှပအောင်ချုပ်တက်ကြပါတယ်အစားအသောက်အမျိုးမျိုးစားမလားကမ္ဘာအဆင့်မီချက်တက်ကြပါတယ်ပြောရမယ်ဆိုရင်ဘာလို့မှလိဟင်းသွားတယ်မရှိအောင်မြန်မာနိုင်ငံသားများအဖက်ဖက်ကတော်ကြပါတယ်ဒါပေမဲ့လူတွေကမြန်မာနိုင်ငံမှာမရှိကြပါဘူးပြောရမယ်ဆိုရင်တော့အဓိကဝင်ငွေစကားပြောသွားတာပ
ါကျွမ်းကျင်တဲ့သူတွေလုပ်ငန်းကျွမ်းကျင်သွားရင်နိုင်ငံသားရောက်သွားတယ်လို့ဒီသောရရှင်ချစ်သူမောင်ကပြောလာတဲ့အချိန်မှာဝေရန်ဆိုတဲ့သောရရှင်ကတော့လားစာငွေတစ်ခုတည်းကြောင့်ဒီလိုမျိုးကျွမ်းကျင်လို့သာရှားပါတာမဟုတ်ပါဘူးဆိုပြီးတော့ပြောလာပါတယ
်လားစာငွေမကောင်းတာကြီးပဲပြောမနေနဲ့လေမြန်မာပြည်မှာတည်ထားတဲ့စက်ယုံတွေလည်းကြည့်ဦးတကယ်နိုင်ငံတကာနဲ့ရှင်ပြီးလုပ်နေရတဲ့စက်ယုံတွေကလက်ချိုးရည်လိုရတယ်ကျန်တာက6တိ6ချက်စက်ယုံတွေကြီးပဲထုတ်ကုန်တွေကလည်းအဆင်မမီပြည်ပကိုရှင်ပြိုင်ဖို့မပြောနဲ့ပြည်တွင်းမှာတော့နိုင်နိုင်ရှင်ပြိုင်နေရတယ်အည်သွေးတွေကဟိုးအောက်ဆုံးမှရောက်နေသေးတဲ့အခါလိမ့်ပတ်မလဲစားသုံးသူမရှိအလေအလွင့်တွေများပြီးအမျက်နှဲပြီလေဘယ်လိုလို့လူသမားတွေကိုလာစားကောင်းကောင်းပို့ပေးနိုင်တော့မလို့ငကိုတဲကမှတပိုးတဲသမားတွေဆိုတော့သူတို့အတွက်မကြံ့ရင်ဘယ်သူမျက်နှာမှကြည့်တာမဟုတ်ဘူးအည်သွေးတိုးတက်အောင်လုပ်ဖို့ဆိုပြန်တော့လေစက်တူရွေးတင်ပညာရေးနဲ့ရောင်းတောင်းတောင်းပညာတတ်အမိခံလေးပိစက်အောင်မှာဘောပင်တစ်ချောင်းနဲ့ဟိုစင်းဒီရွှေဒီစင်းဟိုရွှေဒါပဲလုတ်တက်တဲ့သူတွေပဲရှိတယ်။တနိုင်ငံလုံးဒီအတိုင်းပဲလှုပ်ရှားနေကြတာ။ကြာရင်တနိုင်ငံလုံးကျွင်းနေတွင်းတွင်နဲ့လာကဘာဖြစ်တော့မယ်။အဲဒီတော့ညီးမနေနဲ့လောက်ခလာစားမကောင်းလို့မကောင်းလို့နဲ့သွားကြထိုးတန်ဆက်ယူမှာလှုပ်ပြီးတနေ့တသိန်းရချင်းလို့တော့ဘဲဖြစ်မလဲဗျာ။
မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှိဖို့အတွက်အရေးကြီးလို့စောက်လုပ်ရေးလုပ်ငန်းတွေမှာကျွမ်းကျင်လှုပ်သားတွေလေ့ကျင့်သင်ကြားပေးနေကြတဲ့အကြောင်းကျွန်တော်တို့ VOE ကနေပြီးတော့ရုပ်မြင်သံကြားသတင်းတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။မြန်မာတေးချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုဒ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော့သောရရှင်ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးစီမားရဲ့ရှင်ဒီတစ်ပတ်ဒေးတောင်းလာတဲ့သောရရှင်ကတော့ခင်နှင်းစော်ဆိုတဲ့သောရရှင်ဖြစ်ပါတယ်သူက VOE ကိုစေကျော်တဲ့အရွယ်တွေကနားဆင်လာတာဖြစ်ပါတယ်တဲ့အခုအသက်29နှစ်ရှိပါပြီသူ့အတွက်သတင်းလေးတစ်ပုဒ်လောက် VOE ကမြစ်တာဒေးလက်ဆောင်ထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာတာပါစန္ဒီယာလှထွက်သည်ဆိုထားတဲ့အလှသစ္စာတရားဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်။ဒီသချင်းလေးကသူ့အတွက်အမတမအတိတ်ပဲပြေဝပြီးတော့အမတမအလှပပြီးတော့ချစ်ဖို့ကောင်းတဲ့သချင်းလေးလည်းဖြစ်လို့သောရရှင်ဒီအားလုံးလည်းနားဆင်စေချင်ပါတယ်။ VOA ပရိသတ်အားလုံးနဲ့အဝေးမြနားဆင်ဖို့ဆိုပြီးတော့သချင်းတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ခင်းနှင်းစော်တောင်းဆိုထားတဲ့သချင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်နော်။စန္ဒီယာလှထွက်သည်ဆိုထားတဲ့အလှသစ္စာတရားဆိုတဲ့သချင်းကို VOA တိချစ်သောရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်မျက်စိမိန်ထားတော့ညာသိရင်ချိန်နေတာလုံးသားကိုနားဆင်ညာစကားတွေပြောနေလိုက်တာသူရဲ့ကိုသွားကိုနားရှိနေပြီမှဘာတော်များလည်းတည်လားချီရအနုလားလည်းကလေးတွေဝေးဝေးယူချာသူအားတွေ့ရင်တွေ့နေသလားဒီလိုမြင်ကြခံစားရနေပြီမှစက္ကမချနှလုံးသားနေသူအားသဲသဲနဲ့တက်သူချင်းနေတာသူစင်တော်မြတ်တာမကံတော်သစ္စာကျောင်းစီရုံလာပမာသေးသောကလသစ္စာတရား
ဆိုထားတဲ့အလားတစ္ဆာတရားဆိုတဲ့သင်္ကေတကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းသောရရှိနေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဝင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
ဗီအိုရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ဝက်ဘ်ဆိုက်လိပ်စာကဗမ်မစ်.ဗီအိုအေနျူးစ.ကွန်ဖြစ်ပါတယ်။ဗီအိုကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍကိုဆက်ပါမယ်။ကချင်စစ်ဘေးရှောင်ဒုက္ခသည်
ကုဆိုရင်ကချင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားခဲ့တာ9နှစ်တင်းပြည့်ခဲ့ပါပြီ။လက်ရှိအချိန်နေကချင်ပြည်နယ်ဖားကန့်နဲ့အခြားဒေသတွေမှာတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့တိုက်ပွဲတွေဆက်ပြီးဖြစ်နေသေးသလိုတိုက်ပွဲဆက်ဖြစ်ကြတဲ့ကနေရင်ရရွာကိုစွန့်ခွာထွက်ပြေးသွားခဲ့ကြရတဲ့တိုင်းသားပြည်သူတွေလည်းဒုက္ခသည်စခန်းတွေကနေနေရာကိုမပြောင်းနိုင်ကြသေးပါဘူး။ပိုပြီးဆိုတာကရှေ့အနာကဘယ်ချိန်ဘယ်ကာလလောက်မှတိုက်ပွဲတွေရပ်ဆိုင်းသွားမယ်တိုင်းသားပြည်သူတွေကိုယ့်နေရာကိုပြန်ပြီးအေးချမ်းချမ်းလုက္ကင်စားသောက်နိုင်ရမယ်ဆိုတာကိုလည်းမမျှော်မှန်းနိုင်ကြသေးပါဘူးဒီချိန်နေဘလို့ကြောက်ဖြစ်ရတာလဲကချင်ပြည်နယ်ငြိမ်းချမ်းသွားအောင်ဘလို့ဖြည့်ရှင်းရင်ရနိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ
်2011ခုနှစ်တမနာဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရတဲ့ပြဿနာကိုနားလည်နိုင်ဖို့အတွက်ရှေ့ပိုင်းအခြေအနေတွေကိုပြန်သုံးသပ်ကြည့်ဖို့လိုပါတယ်1962ခုနှစ်မှာပေါ်ပေါက်လာတဲ့ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာတိုင်းရင်းသားတန်းတူအခွင့်အရေးရဖို့အစိုးရအဆက်ဆက်ကိုလက်နက်ဆွဲကင်တိုက်ခိုက်ရင်းစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်1964ခုနှစ်မှာတပ်မတော်နဲ့အပြစ်အခတ်ရက်စဲခဲ့ပါတယ်။အရင်စစ်အာဏာရှင်အစိုးရဟာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အတော်များများနဲ့အပြစ်အခတ်ရက်စဲရေးတွေလုပ်ခဲ့ပေမဲ့နိုင်ငံရေးအရဆွေးနွေးအဖြေရှာတာမျိုးတော့မလုပ်ခဲ့ပါဘူးဒီလိုနဲ့စစ်အစိုးရဟာသူတို့ဘာသာသူတို့စိတ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဋ္ဌာန်းပြီးတဲ့နောက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုနေသားဆောင်တက်တဲ့ပြည်သူစစ်တွေအဖြစ်အသွင်ပြောင်းဖို့ဖိအားပေးတာတွေလုပ်ခဲ့ပါတယ်အဲ့ဒီလိုဖိအားပေးမှုခံရတဲ့အထက် KIO KIA အဖွဲ့လည်းပါခဲ့ပြီးနေသားဆောင်တက်အသွင်ပြောင်းရေးပြဿနာစစ်အစိုးရနဲ့အကြင်ကြင်ဆွေးနွေးညှိနှိုင်းခဲ့ပါတယ်။တပြိုင်တည်းကချင်ပြည်နယ်တဲကတိုင်းရင်းသားပြည်သူတွေဘာသာရေးကောင်းဆောင်တွေနဲ့အကြင်ကြင်ညှိနှိုင်းပြီးတော့လေအကြံဉာဏ်ရယူတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးရလက်အနေနဲ့ KIA ကိုနေကြားဆောင်တက်အသွင်ပြောင်းဖို့ကိစ္စညှိနှိုင်းလို့အဆင်မပြေခဲ့ပါဘူး။ကချင်ပြည်နယ်တဲကအခြားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့အရင်ဗမာပြည်ကွန်မြူနစ်ပါတီဘကပ101စစ်ဒေသတဖြစ်လဲ NDA ကချင်တပ်ဖွဲ့ကတော့နယ်ကြားစောင့်တက်အဖြစ်အသွင်ပြောင်းခဲ့ပြီး KIA ထောင်လန်းရေးမှူးဟောင်းလက်ဆန်အောင်ဝအဖွဲ့ကတော့ပြည်သူစစ်အဖြစ်ပြောင်းလဲခဲ့ပါတယ်ဒီလိုနီးနဲ့တပ်မတော်နဲ့ KIA စီရင်တင်မာမှုတွေဖြစ်နေခဲ့တာတမရဦးသိန်းစိန်အစိုးရသက်တက်လာတဲ့အထိပါပဲ
တမရဦးသိန်းစိန်အစိုးရအဖွဲ့သက်တက်လာပြီးသိမ့်မကြခင်2017ဂျွန်လထဲမှာတမရော်နဲ့ KIA တိုက်ပွဲတွေစဖြစ်ပါတယ်တမရော်ဘက်ကစပြီးတိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပေမဲ့နောက်ပိုင်းစစ်ပွဲဟာကျေပြန့်သွားခဲ့ပါတယ်တမရော်ဘက်ကလေကြောင်းပစ်ကူတွေအသုံးပြုပြီး KIA ရှေ့တန်းစခန်းတောင်ကုန်းတချို့ကိုတိုက်ခိုက်သိမ်းပိုက်ပါတယ် KIA ဘက်ကလည်းတမရော်နဲ့တိုက်ခိုက်သလိုလေကြားစောက်တက်အသွင်ပြောင်းထားတဲ့ဦးစခုံတရင်ရဲ့ NDA ကချင်ဌာနချုပ်ပန်ဝါကိုတိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားသည့်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ပန်ဝါဌာနချုပ်ကြမသွားရအောင်တမရော်ဘက်ကလေကြောင်းပစ်ကူတွေနဲ့ပြန်လှန်တိုက်ခိုက်ခဲ့ပေမဲ့နေကြသောတက်ရဲ့နေမည်တချို့ KIA လက်အောက်ကျောက်သွားခဲ့ရပါတယ်ဒီလိုနီးနဲ့2012ခုနှစ် သမရဦးသိန်းစင်အစိုးရဦးဆောင်ပြီးဒိုင်းပြည်လုံးအပြစ်ခတ်ရစဲဖို့ညဉ့်ညံ့ရဖို့ကြိုးစားတဲ့အခါ KIU အဖွဲ့ကလက်မခံတော့ပါဘူးအခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနီးတူတပ်မတော်ဘက်က KIU ခေါင်းဆောင်တွေနဲ့တွေ့အကြိမ်ကြိမ်ညှိတဲ့အချိန်ဒီကြအပြစ်ခတ်ရစဲရေးလုပ်ဖို့သဘောမတူတော့တာဖြစ်ပါတယ် KIU ဘက်ကအဖြေပေးတာကတော့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေစစ်ပွဲတွေဖြစ်နေတာဟာနိုင်ငံရေးပြဿနာကြောင့်ဖြစ်တယ်ဒါကြောင့်နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းကြရအောင်ဆွေးနွေးညှိနှိုင်းတာတွေပြည်လည်မှုရရင်ပြစ်ခတ်တိုက်ခိုက်မှုတွေသူ့လိုလိုရက်စဲသွားမယ်ဆိုတဲ့မူပါပဲ
တကြော့ပြန်တိုက်ပွဲ9နှစ်တာကာလအတွင်း KIO ဟာအစိုးရနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးထားတဲ့အပြင်ရခိုင်အေအေတပ်ဖွဲ့နဲ့တအောင်းပလောင်တပ်ဖွဲ့တွေတပ်မတော်ကိုတိုက်ခိုက်နိုင်အောင်အကူအညီတွေပေးပါတယ်အဲ့ဒီအချိန် KIO ထိန်းချုပ်နေမြေထဲမှာစစ်တင်နှန်းတွေပေးတာလက်နက်ကြီးစံထောက်ပံ့တာတွေနဲ့တပ်ဆိုင်ရာတိုင်းသားနေမျိုးတွေမှာပူးတွဲစစ်ဆင်ရေးလုပ်တာတွေပါဝင်ပါတယ်။သမရဦးသိန်းစင်ရဲ့နောက်ပိုင်းတပ်တန်း3နှစ်တာကာလကိုပြန်ကြည့်ရင်တပ်မတော်နဲ့လက်တွဲပြီးတတိုင်းပြည်လုံးအပြစ်ခတ်ရဲစဲရေးစာချုပ်တစ်ခုချုပ်ဆိုနိုင်အောင်အကြီးအကျယ်စူးစမ်းတာတွေ့နိုင်ပါတယ်။အရင်အစိုးရအဆက်ဆက်မလိုက်လျောခဲ့တဲ့လက်နက်ကိုင်တိုင်းရင်းသားတွေအားလုံးစုဖွဲ့ပြီးညီလာခံတွေကျင်းပနိုင်အောင်အကူအညီပေးတာလက်နက်ကိုင်တိုင်းရင်းသားခေါင်းဆောင်တွေအစိုးရထိန်းချုပ်နေမြေကတိုင်းရင်းသားပြည်သူတွေနဲ့ထိတွေ့ခွင့်ပေးတာတွေကအစအားလုံးကိုခွင့်ပြုပေးခဲ့တာတွေ့နိုင်ပါတယ်။သမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့အဲ့လိုစ조사မှုတွေကြောင့်ပဲနှစ်ပေါင်း60ကျော်လက်နက်ဆွဲကင်တိုက်ခိုက်လာတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ယုံကြည်မှုတည်ဆောက်နိုင်ပြီးတီချာအပြစ်ခတ်ရစဲရေးကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့လက်နက်ကိုင်အဖွဲ့အားလုံးသဘောတူထားကြပြီဖြစ်တဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာတော့တက်မတော်ဘက်ကနောက်ပိုင်းကာလမှာပုံကန်တိုက်ခိုက်လာတဲ့ကိုကန့်တအောင်းပလောင်ရခိုင် AA အဖွဲ့တွေကိုလက်မှတ်ထိုးခွင့်မပြုလို့တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့နဲ့ပဲလက်မှတ်ရေးထိုးရတဲ့အခြေအနေစိုက်သွားခဲ့ပါတယ်။နောက်ပိုင်းတက်မတော်နဲ့ KIA တိုက်ပွဲတွေဆက်ပြီးဖြစ်နေတာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရတက်လာတဲ့ဒီကနေ့အထိတိုင်အောင်ပါပဲ
တကယ်တော့နှစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်တဲ့ပြည်တွင်းစစ်ပဋိပက္ခတနည်းနိုင်ငံရေးပြဿနာပြည်လည်ရေးဆိုတာတနည်းတစ်လတစ်နှစ်နဲ့ဖြေရှင်းလို့ပြီးနိုင်တာမျိုးမဟုတ်ပါဘူးအချိန်ဘယ်လောက်ကြာမလဲဆိုတာကိုလည်းဒီကနေ့အချိန်ထိဘယ်သူမှမမှန်ဆနိုင်သေးပါဘူးအဲ့ဒီပြဿနာဖြေရှင်းလို့ပြီးမှတစ်ဖက်နဲ့တစ်ဖက်အလိုလိုအပြည့်ရက်သွားမယ်အဲ့ဒီအချိန်ကြာမှစစ်ဘေးရှောင်စခန်းကပြည်သူတွေနေရပြန်နိုင်မယ်ကလေးတွေပညာကောင်းကောင်းသင်နိုင်မယ်စိုက်စားပြိုစားစီးပွားရှာနိုင်မယ်မိုင်းရှင်းလေးစလုပ်နိုင်မယ်ဆိုတဲ့အယူဆမှန်မမှန်သင့်မသင့် KIO ဘက်ကပြန်စဉ်းစားဖို့သင့်ပါတယ်လာဒူအစိုးရအာဏာရနေပြီဖြစ်တဲ့ဒုံဆန်းစုကြည်နဲ့ NLD ဘက်ကလည်းဒုက္ခရောက်နေတဲ့တိုင်းသားပြည်သူတွေအရေးအတွက်တပ်မတော်နဲ့ KIO အကြားစစ်ဆက်ညှိနှိုင်းပေးပြီးကနဦးစစ်အပြစ်ခတ်ရက်စဲရေးဖြစ်ပေါ်လာအောင်ကြိုးစားပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒါကတော့ UCDU အောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။နန်းလောင်နဲ့ကိုရနိုင်တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကမြို့သားတို့ဟာအင်သာတက်နေတော့မတော်ရအောင်မွေကြိုက်ခံလိုက်ရပါလေ။အင်သာရေစင်းပိုက်ထဲက9ဘီလောက်အရှိရှိတဲ့ဇပုံးမွေကြီးဟာအင်သာတက်နေတဲ့အတဖွန်ဘုတ်မချွားရဲ့အမျိုးသားလိန်နံကိုကိုက်ခဲ့တာပါ။နိုင်ဝက်လောက်မွေနဲ့ရုံးကန်ခဲ့ရပြီးအော်ဟဲ့အကူညီတောင်းခဲ့တဲ့အတွက်အင်းနီနာချင်းတွေကလည်းဓာရီကျိုးတွေနဲ့အပြေးလာကူခဲ့ကြပါတယ်။နောက်ဆုံးမွေကြီးရဲ့ခေါင်းကိုကျိုးနဲ့တုပ်အင်သာတကားနဲ့တွဲချီခဲ့ပြီးမွေကြီးခဏအားကုန်တဲ့အချိန်မှာမှကိုက်ထားတဲ့မေးရိုးကနေလွတ်အောင်ရုံးနိုင်ခဲ့တာပါ။30စင်တီမီတာလောက်ရှိတဲ့ဒဏ်ရာကိုချုပ်ခဲ့ရပြီးတော့ပြန်ကောင်းပါပါလို့ဆရာဝန်တွေကပြောပါတယ်။အင်သာတွင်တဲ့ကမွေကိုတော့အင်သာကိုဖျက်ပြီးဆွဲထုတ်ခဲ့သလိုအသက်ရှင်ရဲ့တောထဲကိုပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
South Africa က Stellenbosch အရမရှိတဲ့ wine ထုတ်လုပ်တဲ့စပစ်ပင်စိုက်ပျိုးခြံတစ်ခုမှာတော့ဘဲအကောင်ကြီးတထောင်လောက်ကိုအသုံးပြုပြီးတော့ခရုရှင်းလင်းရေးလုပ်နေပါတယ်တနေ့နှစ်ကြိမ်စပစ်ပင်စိုက်ပျိုးတဲ့ခြံထဲကိုလွတ်ပြီးတော့အပင်တွေကိုဖျက်ဆီးတဲ့ခရုတွေကိုစားခိုင်းတာပါတေအေကအကျယ်မြင်နေရကိုတနေ့တာအတွင်းခရုတွေအပြောင်းရှင်းနိုင်ပါတယ်လေတိုင်းမော့မော့နဲ့ပြေးနေတဲ့ဘဲတွေဟာစပြက်ပင်ပေါ်ကခရုတွေကိုစားနိုင်တယ်လို့ပဲမြေကြီးထဲမှာရှိတဲ့ခရုဥတွေကိုလည်းစားပါတယ် ဒီ53အေကကျဲတဲ့ချာညီအတွက်ဓာတုဗေဒပိုသက်စီရီမတုံးတဲ့အတွက်ရှေ့ရှေ့အကျိုးရှိမဲ့လုပ်ငန်းအဖြစ်တက်တည်ခံလက်မှတ်လည်းရထားပါတယ်။မကောင်းတဲ့အချက်ကတော့ဒီဘဲတွေကိုကျွေးမွေးထိမ့်သိမ့်စေကဓာတုဗေဒစီရီ30စီထက်အနည်းငယ်များနေတာပဲဖြစ်ပါတယ်။တရာဒီအတွက်ပိုသက်စီဒေါ်လာ3200ဖို့သုံးရမယ့်နေရာမှာဘဲတွေအတွက်ကုန်ကျစီကတစ်လကိုဒေါ်လာ2000နီးပါးလောက်ကုန်ကျနေတာပါ။ကောင်းတဲ့အချက်ကတော့ဘဲတွေဟာပိုးတွေကိုကင်းစင်အောင်လုပ်နိုင်ုံနဲ့မကပဲဘဲတွေရဲ့မစင်ဟာလဲသဘာဝမြေဩဇာအဖြစ်အသုံးဝင်ပါတယ်။
Florence မြို့မှာဗုဒ္ဓနေ့ကရေပိုက်အဟောင်းတစ်ခုပေါက်ထွက်ပြီးရေတွေယိုထွက်လာရင်မြောက်တွင်းကြီးပေါ်လာခဲ့တာကြောင့်ကားတွေဒါဇင်နဲ့ချီမီနဲ့ကျုံဝင်သွားခဲ့ပါတယ်။သမိုင်းဝင် Ponte Vecchio တံတားနာမှာမနေ့6နာရီကျော်ကားတွေမြေထဲကျုံဝင်သွားခဲ့တာကြောင့်မြေကျုံတဲ့ဘက်မှာရပ်ထားတဲ့ကားပိုင်ရှင်တော်တော်များများသူတို့ကားတွေမြောက်ရောက်နေခဲ့တာကိုမသိခဲ့ကြပါဘူး။မြေကျုံကျတဲ့နေရာတွင်းကြီးဟာအရှည်မီတာ100လောက်ရှည်ပြီး9မီတာလောက်ကျဲပါတယ်။လူတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာခဲ့ပါဘူး။အနီးအနားပတ်ဝန်းကျင်အစအဦးကလူတွေကိုဘေးလွတ်ရာကိုဖယ်ရှားခဲ့ရပြီးတော့လျှက်စစ်မီးတွေပြတ်တောက်သွားတဲ့အတွက်အဲ့ဒီဒေသကကျောင်းတွေကိုပိတ်ထားခဲ့ရပါတယ်ခင်ဗျာ
။မော်တော်ဘုတ်ကနေကျိုးနဲ့ဆွဲပြီးရေလွှာလျှောစီးကြတဲ့အရွယ်ရောက်တဲ့လူငယ်တွေလူကြီးတွေကိုတွေ့ဖူးကြပေမဲ့6လနဲ့26ရက်ပဲရှိသေးတဲ့တမိကလေးရေလွှာလျှောစီးတာကထူးဆန်းနေပါတယ်။ကဘာပေါ်မှာအငဲဆုံးရေလွှာလျှောစီတဲ့သူအဖြစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ဇေလာစင်ချ်အွန်စ်ဆိုတဲ့သမီးလေးကသူ့ကိုရှေ့ကမော်တော်ဘုတ်နဲ့ဂျိုးနဲ့ဆွဲတာကို6လတတာကလေးလေးကပြီးခဲ့တဲ့တပတ်တောက်ကြနေက62ပေရေထဲမှာလျှောစီခဲ့တာပါ။နောက်တစ်ရက်မှာ686ပေကျော်အထိရေထဲမှာလျှောစီပြခဲ့ပါတယ်။သူ့ရေလွှာလျှောစီတဲ့ပုံတွေကိုဖလော်ရီဒါပြည်နယ် World Bay Food Center ကဗီဒီယိုမှတ်တမ်းတင်ခဲ့ပါတယ်။အဲ့ဒီအဖွဲ့ရဲ့မှတ်တမ်းတွေအရအရင်ကအသက်ငယ်ဆုံးရှိလွာရှောစီခဲ့သူဟာပတ်ဘော်နီဖေးဆိုတဲ့ကလေးဖြစ်ပြီး6လနဲ့29ရက်မှစီးပြခဲ့တာဖြစ်ပါတယ်။အခုရေလွာရှောစီတဲ့ဇိုင်လာထက်3ရက်ပိုးပြီးတော့ကြီးပါတယ
်။ဒါကတော့နန်းလောင်နဲ့ကိုရနိုင်တို့အစီအစဉ်တင်ဆက်တဲ့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုကြားခဲ့ကြတာဖြစ်ပါတယ်။ဒီမြန်မာပိုင်းစီစဉ်ရင်တင်းလာနေ့မနေ့ခင်းထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယနိုင်ငံမနီပူဒေသထဲမှာလူသိမ်းဆုံးမှုရှိခဲ့တဲ့မေလ22ရက်နေ့အာတန်ရိုင်ဖယ်တပ်ရင်တန်းချုံခုတ်တိုက်ခိုက်ခံရမှုတွေလှုပ်ဆောင်ရမှာပါဝင်သူတွေကိုလိုက်လံရှာဖွေဖို့အတွက်အိန္ဒိယတပ်ဖွဲ့တွေမြန်မာမျိုးတွေဝင်ရောက်ခဲ့ပါတယ်။ဒါဟာတနည်းမပြည့်ခင်မှာပဲဒုတိယအကြိမ်ဝင်ရောက်တာပါ။တောက်ကြံနေနှောင်းမွေးပြုတ်လို့တဲ့ဒီစစ်စင်ရေးကနေလက်နက်ကန်ရှိဦးတည်ဆုံးခဲ့တယ်လို့ဒေတာအရာရှိတွေကပြောပါတယ်။မြန်မာဘက်ကတော့ဒါကြပြင်နောက်ထပ်18ဦးကိုပါလက်ရဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာမြန်မာအာဏာပိုင်တွေထံအံ့နိုင်ခဲ့တယ်လို့ပြောပါရယ်မြန်မာဘက်ကတော့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးဒီသတင်းပတ်ဟာ American ပြည်တော်စုရဲ့ကြာဆုံးစစ်စီများအောက်မေ့ပွဲအထိမ့်မှတ်နေဖြစ်ပါတယ် American စစ်တပ်ကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ Rolling Thunder အဖွဲ့ကြီးက Motorcycle နဲ့ Washington DC မြို့တော်မှာစုဝေးကြတာဖြစ်ပေမဲ့သူတို့စုဝေးပွဲဟာ Republican Party သမ္မတလောင်းဖြစ်ရွေးကောက်ခံနေခြင်းရှိနေတဲ့ Donald Trump အတွက်နိုင်ငံအင်အားပြပွဲဖြစ်နေပြောင်းလဲသွားပါတယ်အီရတ်လုံခြုံရေးတပ်ဖွဲ့တွေက IS အဖွဲ့တင်ထားတဲ့ဖလူဂျာမြို့ကို၄ဘယ်၄တန်းဝိုင်းပြီးထိုးစစ်ဆင်နေတာကြောင့်မြို့ရဲမှာပိတ်မိနေတဲ့အရက်သားအများပြားအတွက်စိုးရိမ်ပူပန်မှုတွေတိုးလာနေကြပါပြီ။နိုင်ငံခြားလူမှုကွန်ရက်တွေအနေနဲ့သူတို့ရဲ့ကွန်ရက်တွေကိုတုံးနေကြတဲ့အီရန်နိုင်ငံသားတွေရဲ့အချက်လက်အလုံးကိုတစ်နှစ်အတွင်းမှာပဲအီရန်အစိုးရကိုလွှဲပြောင်းပေးရရမယ်လို့အီရန်ရဲ့အုပ်ဆောင်ကောင်စီကပြောပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOE ရဲ့အခုတင်းနာနေမနေ့ခင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးတရားရွှေပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်လို့ပါ
No.
This program has come to you from the Voice of America, Washington.